Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2015ခုနှစ် EP လ2ရက်စာတပ်ပရင်းမနက်ဖက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48ကနေတဆင့် Washington DC မြို့တော်ကနေဓာတ်ရိုက်အတန်လွှင့်နေပါပြီကျွန်တော်ကျော်ကျော်သိမ်းပါ
ကျွန်တော်ကတော့ကြော်စံတာပါခင်ဗျာနောက်ဆုံးသမရဲ့ကျော်လွန်သွားပြီဖြစ်ပေမဲ့နျူကလ িয়ার ဆွနီဝဲမပြပြနိုင်သေးတဲ့အကြောင်းနိုင်ဂျီးရီးယားနိုင်ငံသမ္မတအဖြစ်ရွေးခံရသူကဘိုကိုဟရမ်တွေကိုအစွမ်းကုန်ချိန်မှန်းသွားမယ်လို့ပြောကြားသွားတဲ့အကြောင်းနဲ့အင်ဒိုနီးရှားနိုင်ငံမှာစစ်သွေးကြောတဲ့အတွက်ဝါရဖြန်းတဲ့ website တွေကိုအာဏာပိုင်တွေကပိတ်ပင်လိုက်တဲ့သတင်းတွေအပါဝင်နိုင်ငံကသတင်းတွေကိုကိုယ်စော်ဝင်နိုင်တဲ့အတူတင်ပြသွားမှာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီနှစ်နောက်ပိုင်းကျင်းပမဲ့မြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်လည်လာဖို့သဘောတူထားတဲ့ Qatar Center ကလက်ရှိရွေးကောက်ပွဲကော်မရှင်ပေါ်ဘယ်လိုများမြင်ပါသလဲ
There are questions about in fact the ultimate independence and neutrality impartiality of the election commission because some of them
ကော်မရှင်ဖော်မှုတချို့ဟာစစ်တပ်ကအဆင့်မြင့်အရာရှိဟောင်းတွေဖြစ်နေတာကြောင့်ကော်မရှင်ရဲ့လွတ်လပ်မှုနဲ့ဗဲမလိုက်မှုကိုမေးခွန်းထုတ်စရာရှိတယ်လို့ Qatar Center ရဲ့တွဲဖက်ညွှန်ကြားရေးမှူးတူကပြောသွားတာပါ Qatar Center ရဲ့အမြင်အပြည့်အစုံနားဆင်ရပါမယ်အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့သမ္မတဦးသိန်းစိန်တို့တွေ့ကြတာသမ္မတအင်ဒိုမှာသတင်းတောက်တွေပုံမှန်သတင်းရယူနိုင်ပြီဆိုတာနဲ့ထိုင်းနိုင်ငံကလေးရင်တွေကိုအာရှနိုင်ငံတချို့ကဘာကြောင့်ကန့်တက်လိုက်ကြတာလဲဆိုတာတွေကိုလည်းထုတ်လွှင့်မှုရှိပါတယ်။နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်သတင်းကောင်းလုပ်ချက်အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးကျော်စံတာနဲ့ကိုစောဝင်းလိုင်တို့ကကြီးညာကြပါမယ်ခင်ဗျာ။
အီရန်နျူကလ িয়ার အရေးဆက်လက်ဆွေးနွေးနိုင်ဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဆွစ်ဇာလန်နိုင်ငံမှာတရက်ဆက်လက်နေထိုင်ရောင်းမှဖြစ်ပါတယ်။သူတို့အနေနဲ့တူတက်မှုတွေဆက်လက်ရရှိနေပေမဲ့နိုင်ငံရေးသဘောတူညီမှုတရက်မရနိုင်သေးဘူးလို့နိုင်ငံသားရေးပြောခွင့်ရမာရီဟာဖ်ကလော်ဆန်မြို့မှာပြောကြားလိုက်ပါတယ်။တန်ခတ်မှုလျှော့ပေါ်တာကိုတုံ့ပြန်သောအဖြစ်အီရန်နျူကလ িয়ার အစီအစဉ်ဖြတ်တောက်ရေးသဘောတူညီချက်ပေါင်းအတွက်ကြမ်းရှိနေတဲ့ကိစ္စကိုအီရန်နဲ့အင်အားကြီး6နိုင်ငံတို့ဗဟုသုနည်းတစ်နေ့လုံးညှိနှိုင်းခဲ့ကြတာပါ။နောက်ဆုံးအဖြစ်သတ်မှတ်ထားတဲ့အင်္ဂါနေ့ကိုကျော်လွန်လာခဲ့ပြီဖြစ်ပေမဲ့ဆက်လက်ဆွေးနွေးတော့ဖို့နှစ်ဖက်သဘောတူခဲ့ကြပါတယ်။အပေးအယူကိုအီရန်ကသဘောမတူခင်နိုင်ငံတကာဒဏ်ခတ်မှုရုပ်သွင်းရေးအစီအစဉ်ကိုချခင်းပြဖို့သူတို့အနေနဲ့တောင်းဆိုထားကြောင်းအီရန်ညှိနှိုင်းရေးအကြီးအကဲအဘတ်အခရက်ရှိကအီရန်ရုပ်မြင်သံကြားမှာပြောကြားသွားပါတယ်။တရုတ်နိုင်ငံကတော့နှစ်ဖက်စလုံးအပေးအယူလှုပ်ညှိနှိုင်းကြဖို့တိုက်တွန်းထားပါတယ်။
အီရန်အစိုးရအနေနဲ့တိုင်းပြည်အတွင်းတလက်မမကြံလွတ်မြောက်အောင်လှုပ်ဆောင်သွားဖို့တနိဋ္ဌာန်ချထားကြောင်းဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောပါရယ်အစ္စလာမစ်စစ်သွေးကြွတွေအတွက်မဟာဗျူဟာမြောက်တိခရစ်မြို့ကိုအောင်မြင်စွာသိမ်းပိတ်လိုက်ပြီဖြစ်ကြောင်းကြေညာပြီးမှအခုလိုပြောလိုက်တာပါတိခရစ်မြို့ကိုပြန်လည်သိမ်းပိတ်လိုက်နေတာဟာသမိုင်းဝင်အောင်မြင်မှုဖြစ်တယ်လို့ဖို့ထုနေကမြို့တွင်းလက်မတွေပေါ်လက်လက်ကြည့်ရှုရင်ဝန်ကြီးချုပ်ကပြောပါရယ်အီရန်အစိုးရအနေနဲ့မြို့လယ်ကောင်းနဲ့အစိုးရရုံးတွေကိုထိန်းချုပ်ထားနိုင်ပေမဲ့အစိုးရတပ်ဖွဲ့တွေအနေနဲ့ယာနဲ့ချီတဲ့IS အစ္စလာမစ်စစ်သွေးကြွတွေရဲ့ခုခံတိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရာတုံးဖြစ်တယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကပြောပါတယ်လက်ဖြောင့်တနတ်သမားတွေကိုခေါင်းမိုးတွေပေါ်မှာတွေ့နေရဆဲဖြစ်ပြီးပောက်ကွဲတံတွေလည်းမကြာခဏကြားနေရတယ်လို့မျက်မြင်သက်သေတွေကပြောပါတယ် IS အဖွဲ့ကမြို့တွင်းမှာရှိတဲ့အဆောက်အဦတွေမှာဘုံတွေမိုင်းတွေထောင်ထားခဲ့တယ်လို့အီရတ်စစ်ဖက်အရာရှိတွေကလည်းပြောပါတယ်တိခရစ်မြို့ဟာအီရတ်အာနာရှင်ဟောင်းဆရမ်ဟူစင်ရဲ့မွေးရဇာတိမြေလည်းဖြစ်ပါတယ
်နိုင်ဂျီးရီးယားနိုင်ငံသမ္မတအဖြစ်အရွေးခံထားရတဲ့မူဟမ်မဒူဘူဟာရီကသူတို့အစိုးရအနေနဲ့ဘိုကိုဟရမ်တောင်းကြမှုတွေကိုအစွမ်းကုန်တိုက်ခိုက်နှိမ်နင်းသွားမယ်လို့ပြောကြလိုက်ပါတယ်။တောင်းကြမှုနှိမ်နင်းဟာခက်ခဲပြီးချက်ချင်းလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်ဆိုတာတန်တရားရှိစရာမလိုပါဘူး။ကျွန်တော်တို့ရဲ့ညီညွတ်သောစိတ်ဆန္ဒနဲ့ငြိမ်းချမ်းရေးပြန်လည်တည်ဆောက်ခြင်းနဲ့ပိုင်းဖြတ်ချက်စွမ်းအားကိုဘိုကိုဟရမ်တွေမကြခင်သိလာရလိမ့်မယ်လို့သူအနိုင်ရရှိကြောင်းနိုင်ဂျီးရီးယားရွေးကောက်ပွဲကမရှင်ကကြေညာပြီးမကြခင်မှာပဲအပူဂျာမျိုးတော်မှာမစ္စတာဘူဟာရီကပြောကြားသွားတာဖြစ်ပါတယ်။ဒါအပြင်သူရဲ့ ABC ပါတီဟာပြည်သူလူထုကိုအလုံးအထွေးပြုမှားသာဖြစ်ပြီးအုပ်စိုးမှာမဟုတ်ဘူး။သူတို့အစိုးရကဘယ်သူမှတရားဥပဒေရဲ့အပေါ်မှာရှိမှာမဟုတ်ဘူးလို့လည်းပြောကြားသွားပါတယ်။နိုင်ငံတကာခေါင်းဆောင်တွေကတော့ရွေးကောက်ပွဲငင်းငင်းငန်းငန်းအောင်မြင်သွားတဲ့အတွက်မစ္စတာဘူဟာရီကိုရောရှုံးနိမ့်သွားတဲ့သမ္မတ Goodluck Jonathan ကိုရောချီးကျူးနေကြတာပါ။ American သမ္မတ Barack Obama ကလည်းမစ္စတာ Jonathan ဟာရွေးကောက်ပွဲမှာရှုံးနိမ့်တာကိုလက်ခံသွားတဲ့အတွက်တိုင်းပြည်အကျိုးကိုဥထိပ်ထားသူအဖြစ်ကုန်ပြုပြောကြားလိုက်ပါတယ်။
အမေရိကန်ပြည်ထောင်စုကအင်ဂျစ်နိုင်ငံကိုလက်နက်ရောင်းချခွင့်18လကြာပိတ်ထားခဲ့တာကိုသမ္မတဘရက်အိုဘားမားကပြန်လည်ရုပ်သိမ်းပစ်လိုက်တဲ့အတွက်နှစ်ကာလရှည်ကြာစွာအမေရိကန်ရဲ့မဟာမိတ်ဖြစ်ခဲ့တဲ့အင်ဂျစ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်ထားမှုတွေအပေါ်စိုးရိမ်ပူပန်နေကြသူတွေရဲ့ဝေဖန်မှုတွေထွက်လာနေပါတယ်။သမ္မတကအခုလိုဆုံးဖြတ်ချက်ချလိုက်တဲ့အတွက်အင်ဂျစ်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ရောင်းချဖို့စီစဉ်ထားပြီးမတင်ပို့ရသေးတဲ့ F-16 ဂျက်တိုက်လေယာဉ်12ဆင်း Harpoon ဒုံးကျည်20နဲ့ M1A1 အမျိုးအစား Abrams Tinker 125 စီးတို့ကိုတင်ပို့ခွင့်ရတာမှာဖြစ်ပါတယ်။ဒါပြင် American ကအကြီးကိုနှစ်စင်ပေးမဲ့ American ဒေါ်လာ 1.3 billion နဲ့ညီမျှတဲ့စစ်ဖက်ဆိုင်ရာအကူအညီတွေပြန်ပေးရတဲ့အတွက်လဲသူ့အနေနဲ့ထောက်ခံကြောင်းအီဂျစ်သမ္မတ Abdel Fattah El-Sisi ကိုသမ္မတအိုဘားမားကအာမခံချက်ပေးခဲ့တယ်လို့သမ္မတအင်ပြူတော်ကအင်္ဂါနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီဂျစ်စစ်တပ်ကသမ္မတဟောင်းမိုဟာမက်မော်စီကိုရာထူးကဖြုတ်ချလိုက်တာနဲ့သူ့ရဲ့အစ္စလာမ်မဟာမိတ်တွေအပေါ်အကြမ်းဖက်နေနေခဲ့တာတွေကိုကန့်ကွက်တဲ့အနေနဲ့အမေရိကန်ကစစ်ရေးအရာနှစ်စဉ်အကူအညီပေးနေတာတွေကို 2003ခုနှစ်အောက်တိုဘာလကတည်းကရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။
UAV ကတည်းကမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32kHz 963နဲ့လိုင်းဒိုမီတာ40kHz 46.5နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190kHz 15ခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဝါရှင်တန်မြို့တော်ဗီဒီယိုကသတင်းများဆက်လက်ကြေညာနေပါတယ်။စိုက်ဘာတိုက်ခိုက်သူတွေအပေါ်စီးပွားရေးဒဏ်ခတ်မှုသစ်တရက်ချမှတ်ဖို့သမ္မတဥပမာကခွင့်ပြုလိုက်ပါတယ်။ဒါဟာအမေရိကန်ရဲ့အဓိကစီးပွားရေးလုပ်ငန်းတွေနဲ့စားသုံးသူတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့နိုင်ငံရသားတွေနိုင်ငံခြားပိုင်ကုမ္ပဏီတွေကိုဒဏ်ခတ်ဖို့အဓိကရည်ရွယ်တဲ့ခြေလှမ်းတရက်လည်းဖြစ်ပါတယ်။စို အဓိကစီးပွားရေးလုပ်ငန်းကြီးတွေလျှက်စစ်စွန့်အင်စတာတွေကိုအန်ဒီရဲ့ပြူရာကုံသွေးရေးစီးပွားရေးလျှော့ချက်တွေအချက်အလက်တွေခိုးယူတာတွေကိုအဓိကထားရည်ရွယ်တယ်လို့တော့ဆိုပါတယ်အမေရိကန်ပြည်ထောင်စုဟာမကြာသေးခင်လပိုင်းအတွင်းကစမ်းနှံချီတဲ့စားသုံးသူတွေရဲ့ credit card လို့ခေါ်တဲ့အကျွေးယူကပြားကိုတိုက်ခိုက်ခဲ့မှုအပါအဝင်စီးပွားရေးဘက်မှအစီအမင်းဆိုင်ဘာတိုက်ခိုက်မှုအများအပြားကိုကြုံခဲ့ရပြီလည်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုတောင်ပိုင်းအာကန်ဆော့ပြည်နယ်ရဲ့ဘာသာရေးလွတ်လပ်ခွင့်ဥပဒေကိုအစောပိုင်းကလက်မှတ်ထိုးအတည်ပြုပေးဖို့စီစဉ်ထားပေမဲ့သူ့အနေနဲ့အဲ့ဒီဥပဒေကိုလက်မှတ်မထိုးတော့ဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးအဆာအချစ်ဟာချစ်စံကပြောပါတယ်။ဒီဘာသာရေးလွတ်လပ်ခွင့်ဥပဒေကိုအကြောင်းပြပြီးလိင်တူဆက်ဆံသူတွေနဲ့တခြားဘယ်သူကိုမဆိုခွဲခြားဆက်ဆံတာမျိုးမဖြစ်စေရဘူးဆိုတဲ့ရှင်းလင်းပြတ်သားတဲ့ဖော်ပြမှုမျိုးဥပဒေကြမ်းထဲမှာပါအောင်ပြန်လည်ရေးဆွဲဖို့အဆာဟာချစ်စံကပြည်နယ်လွတ်တော်ကိုပြန်ပို့လိုက်တာပါ။အာကန်ဆော့ပြည်နယ်အနေနဲ့တိခန့်ခွင့်လွှတ်ခြင်းကိုနားလည်သဘောပေါက်တဲ့ပြည်နယ်တစ်ခုအဖြစ်မြင်စေလိုတယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်းပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။အမေရိကန်နိုင်ငံကခရီးယံဘာသာရေးအမြင်တချို့အရလိင်တူဆက်ဆံသူတွေဟာသူတို့ယုံကြည်တဲ့ခရီးယံဘာသာတရားနဲ့ကိုက်ညီခြင်းမရှိတဲ့အတွက်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့အဲ့ဒီလိင်တူချင်းဆက်ဆံသူတွေကိုဝန်ဆောင်မှုမပေးခြင်းရမပေးလို့ရအောင်ခွင့်ပြုထားတယ်လို့ဖြစ်နေတယ်ဆိုပြီးလိင်တူချင်းဆက်ဆံသူတွေရဲ့အခွင့်အရေးလှုပ်ရှားသူတွေကကန့်ကွက်နေကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းကပြည်နယ်ပေါင်း20မှာအလားတူဘာသာရေးလွတ်လပ်ခွင့်ဥပဒေကိုအတည်ပြုပြီးဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာအစ္စလာမ်အစွန်းရောက်ဝါဒဖြန့်ချီရေးအတွက်အဆုံးပြုနေတဲ့ဆိုတော့ Internet website 22ခုကိုအာဏာပိုင်တွေကပိတ်လိုက်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးဌာနရဲ့မြစ်တာရခံချက်အရာပိတ်လိုက်ရတာပါ။ website တစ်ခုကိုပိတ်ဖို့စဉ်းစားရမှာ Syria နဲ့တခြားနိုင်ငံတွေမှာ Islamist Jihadist စစ်ပွဲတွေဆင်နွှဲဖို့တိုက်တွန်းတဲ့ကိစ္စအပါအဝင်အချက်အလက်အများအပြားကိုထည့်သွင်းစဉ်းစားပါတယ်လို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးဌာနအကြီးအကဲ Saudi Usman ကအင်ဒိုနီးရှားပါလီမန်ကြားနာမှုမှာထွက်ဆိုသွားပါတယ်။ဒါပေမဲ့ကာကွယ်ရေးနဲ့နိုင်ငံခြားဆက်ဆံရေးဆိုင်ရာပါလီမန်ကမတီဥက္ကဋ္ဌကတော့ဒီလောက်ရဟာအစ္စလာမိုဖိုဗီးယားလို့ခေါ်တဲ့အစ္စလာမ်မုန်တီးကြောက်လန့်ရေးလောက်ရဖြစ်တယ်လို့အပြောမခံအောင်သတိထားရဖို့နဲ့အချိန်မနှောင့်ခင်ပြန်လည်သုံးသပ်ကြဖို့တိုက်တွန်းတော့ပါတယ်။စစ်တာရာအင်စတီကျူရဲ့စစ်တမ်းတစ်ခုရာအင်ဒိုနီးရှားလူငယ်အများအပြားဟာ IS ရဲ့သွေးဆောင်မှုကိုတင်ညွှန်းနိုင်တဲ့အန္တရာယ်ရှိနေတယ်လို့ဆိုထားပါခင်ဗျာ။
ကမ္ဘာအသက်ရှည်ဆုံးဂျပန်နိုင်ငံကဖောဖွာမီဆာအိုအိုကာဝါဟာအသက်118နှစ်အရွယ်မှာအေပီလာတရနေ့ကကွယ်လွန်သွားပြီဖြစ်ပါတယ်။သူကွယ်လွန်သွားတဲ့အတွက်19ရာစုနှစ်ကိုမီလိုက်တဲ့သက်ကြီးရွယ်အိုတွေလည်းတဖြည်းဖြည်းနည်းပါးလာနေပြီဖြစ်ပါတယ်။ဂျပန်နိုင်ငံအိုဆာကာမြို့ကလူအိုယုံမှာဖွာသက်ရှည်အိုကာဝါဟာဗုဒ္ဓနေ့အစောပိုင်းကကွယ်လွန်သွားတာဖြစ်ပါတယ်။သူနေထိုင်ခဲ့ရတဲ့တပ်တန်းဟာအရန်တိုလွန်းတယ်လို့ထင်ကြောင်းဒေသခံသတင်းစာတစ်စောင်ကိုသူ့ရဲ့အသက်116နှစ်ပြည့်မွေးနေ့မှာပြောကြားခဲ့တဲ့အတွက်သူ့အနေနဲ့အခုလောက်ထိအသက်ရှည်ရှည်နေခဲ့ရတဲ့အပေါ်ကျဉ်းပုံမရဘူးလို့ဆိုပါတယ်အခုဆိုရင်ကဘာပေါ်မှာ1900ပြည့်နှစ်မတိုင်ခင်ကမွေးဖွားခဲ့ပြီးအသက်ရှင်ကျန်ရစ်သူ၄ဦးသာကျန်တော့ကြောင်းအမေရိကန်အခြေစိုက်အိုဂျင်းနဲ့ဆိုင်တဲ့သုတေသနအဖွဲ့ကပြောပါတယ်လက်ရှိမှာကဘာအသက်ရှည်ဆုံးပုဂ္ဂိုလ်ဟာအသက်116နှစ်အရွယ်အမေရိကန်နိုင်ငံအာကန်ဆော့ပြည်နယ်ကဂတ်ထရူဝေဗာဖြစ်တယ်လို့ဆိုပါတယ
်နောက်ဆုံးရသတင်းတွေကိုဦးကျော်စံတာနဲ့ကုဇော်ဝန်းလိုက်တို့ကကြေညာသွားတာပါကျွန်တော်တို့အခုအသံလွှင့်နေတဲ့အစီအစဉ်တွေကို viewer ရဲ့ internet ဆက်မျက်နှာ burmese.v
voanews.com မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အမေရိကန်လူတော်ကိုယ်စားလှယ်အဖွဲ့မြန်မာပြည်ခီးစဉ်အတွင်းသမရနဲ့တွေ့ဆုံတာသမရအင်တော်သတင်းရယူခွင့်နဲ့ထိုင်းလေကြောင်းအခြေအနေတွေမကြခင်နားဆင်ရပါမယ်။အရင်ဆုံးတော့ကျင်းပဖို့ရှိတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကာတာစင်တာရဲ့အမြင်ကိုကြည့်ရအောင်ပါ။မြန်မာနိုင်ငံပြည်တော်စုရွေးကောက်ပွဲကော်မရှင်ဖော်ဝင်တချို့ဟာစစ်ဗိုလ်ချုပ်ဟောင်းတွေဖြစ်နေတဲ့အတွက်ကော်မရှင်ရဲ့ဂျာနီမှုဘဲမလိုက်မှုအလားအလာစိုးရိမ်မှုဖြစ်တယ်လို့ကာတာစင်တာကထောက်ပြလိုက်ပါတယ်။ဒါပြင်လူမျိုးရေးဘာသာရေးပြည်ပခါတွေမဖြစ်အောင်ကြိုတင်ဆောင်ရွက်တင်တာတွေဆောင်ရွက်တင်တယ်လို့လည်းဆိုပါတယ်ကာတာစင်တာရဲ့အစီအကံစာနဲ့ပတ်သက်ပြီးကာတာစင်တာတွဲဖက်ညွှန်ကြားရေးမှူးဂျိုနသန်စတုန်းစထရစ်ကိုဦးကျော်စံသားကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
ကာတာစင်တာဟာ2014ဒီဇင်ဘာကနေ2015ဖေဖော်ဝါရီအထိကရကရင်မွန်ရှန်အေယာဝတီမန်လေးစတဲ့ဒေသကြီးတွေကိုကွင်းစင်းလေ့လာခဲ့တာဖြစ်ပါတယ်ဒီအဖွဲ့အပါဝင်နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကိုဖိတ်ဖို့ကတိပြုရဟာတကယ်တော့2010ရွေးကောက်ပွဲနဲ့2012ဂျက်ဖြတ်ရွေးကောက်ပွဲတွေထက်သီးသီးသာသာကွဲပြားခြားနားလာတဲ့အချက်တစ်ချက်ဖြစ်တယ်လို့သူတို့ထောက်ခံကြိုဆိုထားပါတယ်။ဒါပေမဲ့ကျူတင်မဲပေးခိုင်းတဲ့ကိစ္စမျိုးတွေဟာနိုင်ငံတကာစံနဲ့စာရင်အလွန်ပဲအားနည်းနေတယ်လို့ထောက်ပြပါတယ်။ဒါအပြင်အဓိကထောက်ပြတဲ့ကိစ္စတစ်ရပ်ကတော့ရွေးကောက်ပွဲကော်မရှင်အဖွဲ့တွေဟာဒေသဆိုင်ရာအစိုးရအုပ်ချုပ်ရေးအဖွဲ့တွေအပေါ်မှာမိခိုနေရတဲ့အတွက်ဗမလိုက်ရေးမှုအပေါ်ထိခိုက်စရာရှိနေတယ်လို့လည်းဆိုပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုယ်တိုင်မှလည်းအဖွဲ့ဝင်တချို့ဟာယခင်စစ်ဗိုလ်ချုပ်ဟောင်းတွေဖြစ်နေတဲ့အတွက်ဒါဟာစိုးရင်စရာအချက်တစ်ခုဖြစ်တယ်လို့ကာတာစင်တာရဲ့တွဲဖက်ညွှန်ကြားမှု Jonathan Stone Street ကအခုလိုပြောပါတယ
်။ Yes, yes, and we note in the report that there are questions about the ultimate independence
ကျွန်တော်အစီအခံစာမှာဖော်ပြထားပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ကအဖွဲ့ဝင်တချို့ဟာရခိုင်စစ်အရာရှိကြီးတွေဖြစ်နေတဲ့အတွက်ကော်မရှင်ရဲ့ဗဲမလိုက်မှုလွတ်လပ်မှုကြားနေမှုစတာတွေရှိပါမလားဆိုတာမေးခွန်းထုတ်ထားပါတယ်တဟာတကယ်စိုးရင်စရာကောင်းတဲ့အချက်လည်းဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့သူတို့ဟာလုံးဝဗဲလိုက်မှုမရှိဘူးလုံးဝလွတ်လပ်တဲ့အဖွဲ့အစည်းဖြစ်တယ်ဆိုတာအပြည့်အဝပြသနိုင်ရေးဟာကျွန်တော်တို့အထူးထောက်ပြလိုတဲ့အချက်ဖြစ်ပါတယ်အခုလောလောဆယ်မှာတစိတ်တရေတာတွေ့ရပေမဲ့သူတို့ဟာလုံးဝဘဲမလိုက်ဘူးဆိုတာပုံမူပြသဖို့လိုအပ်ပါတယ
်။ဒါအပြင် white card လို့ခေါ်တဲ့ယာယီသက်သက်ကန်လက်မှတ်စက်တန်းကုံဆုံးသွားပြီးဖြစ်တဲ့အတွက်ဒီလက်မှတ်ကန်ဆောင်ခဲ့သူတွေမဲ့ပြခွင့်ဆုံးရှုံးရမယ့်ကိစ္စကိုလည်းစိုးရိမ်ခြင်းဖြစ်တယ်လို့ဆိုပါရစေ။ကာတာစင်တာရောက်ရှိခဲ့တဲ့နေရာတွေမှာလူမျိုးရေးဘာသာရေးတင်းမာမှုစိုးရိမ်ပွဲထူးထူးခြားခြားမတွေ့ခဲ့ရပေမဲ့မွတ်စလင်စံကျင်ရေးရေးသားပြောဆိုမှုတွေပုံမှန်ရှိနေတယ်လို့ဆိုပါရစေ။ဒါကြောင့်လူမျိုးရေးတင်းမာမှုတွေပုံမမဆိုးရွားနိုင်အောင်အထူးသင့်တယ်လို့လည်းဆိုပါတယ
် We saw some efforts at community level and what we're recommending is from the government side but not
ကျွန်တော်ရောက်ခဲ့တဲ့နေရာတွေကလူမှုအတန်းဝိုင်းအဆင့်မှာဘာသာပေါင်းစုံခါအားလျော်စွာတွေ့ဆုံဆွေးနွေးကြတာတွေ့ကြရပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့အစိုးရအဆင့်ရောနိုင်ငံတကာကပါလူမှုအတန်းဝိုင်းနေကြပြည်ပခါမဖြစ်ပွားအောင်ကူညီဆောင်ရွက်ကြဖို့ထောက်ခံတင်ပြထားပါတယ်ပြည်ပခါတွေတကယ်ဖြစ်လာနိုင်တယ်လို့ကတော့ကျွန်တော်တို့မခံမနိုင်ပါဘူးမွတ်စလင်စန့်ကျင်စိတ်ဓာတ်တွေအမုန်းစကားတွေရှိနေကြလေတော့ပြည်ပခါဖြစ်လာနိုင်တဲ့စိုးရိမ်စရာအခြေအနေတွေရှိနေပါတယ်ဒါကြောင့်ရွေးကောက်ပွဲအတွက်ပြိုင်ဆိုင်မှုတွေနှိကမလာခင်အခုကတည်းကကြိုပြီးတော့ကင်တွယ်ထားရမယ့်ကိစ္စဖြစ်ပါတယ
်သူတို့အဖွဲ့ဟာအစိုးရရဲ့ဖိတ်ကြားချက်အရသွားရောက်ခဲ့တာဖြစ်တဲ့တခါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းတည်ဝင်ဖိတ်ကြားထားတဲ့အဖွဲ့ဖြစ်တဲ့အတွက်သူတို့အဖွဲ့ရဲ့ဒီထောက်ခံတင်ပြချက်တွေကိုမြန်မာအာဏာပိုင်တွေကလက်ခံစဉ်းစားဖို့မျှော်လင့်တယ်လို့လည်းသူကပြောကြားသွားပါတယ
် well we hope that they will that's why we're there and that's why we're making the recommendations
သူတို့လက်ခံစဉ်းစားလိမ့်မယ်လို့မျှော်လင့်ပါတယ်ဒါကြောင့်လည်းကျွန်တော်တို့အဲ့ဒီကိုတွားရောက်လေ့လာပြီးထောက်ခံတင်ပြနေတာပါကျွန်တော်တို့ဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်အရာတွားရောက်ခဲ့တာပါအခုခါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ဖိတ်စာကိုလက်ခံရရှိပါပြီသူတို့ကကာတာစင်တာကိုစိတ်ဝင်စားပုံရတာထောက်ရင်ကာတာစင်တာရဲ့ထောက်ခံတင်ပြချက်ကိုလည်းလက်ခံစဉ်းစားမယ်လို့ယူဆပါတယ်။ကျွန်တော်တို့ဟာရွေးကောက်ပွဲကိုဘယ်လိုလုပ်ရမယ်ဆိုပြီးညွှန်ကြားနေတာမဟုတ်ပါဘူး။နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီအောင်ပွင့်လင်းမြင်သာမှုရှိပြီးလူအများလက်ခံယုံကြည်လာနိုင်တဲ့ရွေးကောက်ပွဲဖြစ်အောင်ဘယ်လိုလုပ်သင့်တယ်ဆိုတာထောက်ခံတင်ပြခြင်းသာဖြစ်ပါတယ
်။ဒါအပြင်လွတ်လပ်စွာဖွဲ့စည်းခွင့်၊စုဝေးဖော်ထုတ်ခွင့်ဟာအလွန်အရေးကြီးတဲ့အတွက်အနာပိုင်တွေအနေနဲ့ဒီအခွင့်အရေးတွေကိုအပြည့်အဝခွင့်ပြုဖို့လိုအပ်တယ်လို့လည်းဖော်ပြထားပါတယ်။ကာတာစင်တာဟာအမေရိကန်သမ္မတဟောင်းဂျီမီကာတာဦးစီးတည်ထောင်ထားတဲ့အစိုးရမဟုတ်သောအဖွဲ့အစည်းတရားဖြစ်ပါတယ်ခင်ဗျာ
။ဦးကျော်စံတာပါ။သမ္မတအိမ်တော်မှာတရင်ရယူနိုင်ပြီဆိုတဲ့အကြောင်းနဲ့မြန်မာအိမ်နီးချင်းထိုင်းနိုင်ငံကလေရင်တွေကန့်သတ်ခံရတဲ့တရင်တွေမကြခင်သိရပါမယ်။အခုဆက်ပြီးတော့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ခီးစဉ်ကိုကြည့်အောင်ပါ။ မြန်မာနိုင်ငံမှာရောက်နေတဲ့ American Outlook တော်ဒီမိုကရက်တစ်ပါတီလူနည်းစုခေါင်းဆောင် Nancy Pelosi ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာသမ္မတဦးသိန်းစိန်ကိုမနေ့ကနေပြည်တော်မှာတွားရောက်တွေ့ဆုံပြီးဒေသတွင်းလူညွန်ရေးကိစ္စအပါအဝင်မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲကိစ္စလူ့အခွင့်အရေးကိစ္စတွေနဲ့ရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေကိုအမြင့်ချင်းဖလှယ်ဆွေးနွေးကြပါတယ်။အပြည့်အစုံကိုကုညံဝဲအောင်ကတင်ပြထားပါတယ်ခင်ဗျာ
။အာရှ၅နိုင်ငံကိုခရီးထွက်နေတဲ့ဒီမိုကရက်တစ်ပါတီခေါင်းဆောင် Nancy Pelosi ဦးဆောင်တဲ့ American Outlook တော်ကိုယ်စားလှယ်အဖွဲ့ဟာ AB လ၁ရက်နေ့နေ့လယ်ပိုင်းကသမ္မတဦးသိန်းစိန်ကိုနေပြည်တော်ကသမ္မတအိမ်တော်မှာတွားရောက်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဆွေးနွေးပွဲအကြောင်းအရာတွေနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဦးရဲ့ထုတ်က VOA ကိုအခုလိုရှင်းပြပါတယ
်။သမ္မတဘက်ကတော့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲနေတဲ့ကိစ္စတွေကိုကျွန်တော်တို့ရှင်းပြပါတယ်။ဟိုဘက်ဒီဘက်ကျွန်တော်အပြန်အလှန်ဆွေးနွေးတဲ့ကိစ္စတွေကတော့လူ့အခွင့်အရေးကိစ္စ၊ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးကိစ္စ၊ဒေသတွင်းလုံခြုံရေးကိစ္စပြီးလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့တော်ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအခြေအနေတွေပေါ့အဲ့ဒါနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါမှာနန်စီပလိုစီတယောက်တည်းမဟုတ်ဘဲနဲ့အဲလိုက်လာတဲ့တော်တော်ကိုယ်စားလှယ်၃ဦးကလည်းအဲတမရကြီးကိုသူတို့သိကျင်တဲ့ကိစ္စလေးတွေမင်းမြန်ပြီးတော့မှအပြန်အလှန်ဆွေးနွေးခဲ့ပါတယ်ချုပ်ကြည့်လိုက်တော့လွတ်လပ်ပွင့်လင်းပြီးတော့မှအမြင့်ချင်းဖလှယ်နိုင်တဲ့ဆွေးနွေးပွဲလို့ပြောလို့ရပါတယ
်မြန်မာစစ်တပ်နဲ့အမေရိကန်စစ်တပ်ပူးပေါင်းဆောင်ရွက်ရေးကိစ္စမျိုးတွေရောဆွေးနွေးဖြစ်ပါသလား
ဒေသတွင်းလုံခြုံရေးဆွေးနွေးတဲ့အခါမှာတော့ညီညွတ်ပြောဆိုတာတော့ရှိပါတယ်ဒါပေမဲ့တရားရေးခေါင်းစဉ်တခုလေးကိုဆွေးနွေးတာမျိုးတော့မဟုတ်ပါဘူး
။သူတို့အနေနဲ့ကမြန်မာနိုင်ငံအခုသွားနေတဲ့လမ်းကြောင်းပေါ်မှာဘာတွေစိုးရိမ်မှုရှိလဲခင်ဗျ
။သုံးသပ်နိုင်ပါဗျာ။တချို့ကတွေကတော့ဟိုပါဝါရှင်တန်မှာသွားပြီးပြောနေတာဒီသတင်းမီဒီယာတချို့မှာပါလာလောက်နဲ့သူတို့ကစိုးရိမ်မှုတွေရောရှိပါဒါပေမဲ့အရင်ကြီးတော့ဒီညမီပြောတာမရှိဘူး။တမန်ကြီးကတော့ဘာပြောလဲဆိုတော့မြန်မာနိုင်ငံဟာသွေးကူးပြောင်းတဲ့နိုင်ငံတစ်ခုမှဖြစ်နေဖြစ်တာရှိတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်။ဒါပေမဲ့မြန်မာနိုင်ငံဟာတခြားနိုင်ငံနဲ့ဆိုင်ကြိုတွဲရတဲ့စိန်ခေါ်မှုတွေကိုပို့ပြီးတော့မှကောင်းကောင်းမွန်မွန်ကင်တွယ်နိုင်တယ်ဆိုတာကိုကျွန်တော်ပြောတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင် activist တွေရဲ့ပြောတာတစ်ခုလည်းနဲ့ဘယ်ဟောင်းမှမဆုံးဖြတ်ပါနဲ့။ကိုယ်တိုင်လာကြည့်ကိုယ်တိုင်လေ့လာပြီးတော့မှသတင်းအချက်အလက်တွေကိုကြွေးပြားခြားနားတဲ့နေရာတွေကနေရယူပြီးတော့မှဆုံးဖြတ်ပါ။ပြီးရင်ခုလိုမျိုးလာပြီးတော့လေတာဟာအဲ့လိုမျိုးသတင်းချက်လက်စုံလင်စေဖို့အတွက်အထောက်အကူပေးတဲ့တို့ကြောင့်မလို့ကျွန်တော်ဘက်ကကြိုးစားပါတယ်လို့ပြောခဲ့ပါတယ်။
ဟိုတပိတ်မှောက်တဲ့ចောင်းသားရဲ့အရေးကိစ္စကင်တွယ်တာနဲ့ပတ်သက်ပြီးတော့ Nancy Pelosi တို့ဘက်ကသမ္မတကြီးကိုတခုများပြောဆိုတာရှိပါလား
။ចောင်းသားရဲ့ကိစ္စနဲ့ပတ်သက်လို့တော့ဗျာအများဆုံးပြန်လွတ်ပေးနိုင်လိမ့်မယ်လို့ညှော်လင့်တယ်ဆိုတာမျိုးပဲပြောပါတယ်။တောင်းဆိုတာမျိုးမရှိပါဘူး
။သမ္မတကြီးဘက်ကရောဘယ်လိုပြန်ဖြေတာရှိပါလဲ
။ကျွန်တော်တို့တော့အားလုံးကိုကျွန်တော်တို့ဥပဒေနဲ့ကြီးကင်တွယ်ဆောင်ရွက်သွားမယ်လို့ပါပဲ
။ Nancy Pelosi နဲ့ American ကိုယ်စားလှယ်အဖွဲ့ဟာအခုလိုနေပြည်တော်မှာသမ္မတနဲ့မတွေ့ဆုံခင်လူမှုအခြေပြုလူမှုအဖွဲ့အစည်းခေါင်းဆောင်6ဦးနဲ့ရန်ကုန်မြို့အမေရိကန်တန်ယုံမှာ10နိုင်လောက်ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့သူကြားမဒန်းတူညီမြကြီးကိုရဲ့အဖွဲ့ဦးဆောင်သူမတ်မေစပယ်ဖြူကသူတို့ဆွေးနွေးချက်တွေကိုပြောပြပါတယ်
။သူတို့ကတော့အခုလက်ရှိကျွန်တော်တို့ civil society အနေနဲ့ concern ရှိတဲ့အရာတွေပေါ့နော်။ဟိုအဲ့ဒါတွေကိုသူတို့သိကြင်ပါတယ်ပေါ့။ကျမတို့အဓိကပြောတာကတော့လက်ရှိမှာလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့မှလှုပ်ရှားလှုပ်ဆောင်နေတဲ့သူတွေရဲ့ security ကိုကျမတို့အထူးသဖြင့် concern ဖြစ်တယ်လို့တော့ကျမတို့အဲ့ဒါလေးကိုကျမနံပါတ်1အနေနဲ့ပြောဖြစ်တယ်။ဒါကြောင့်လဲဆိုတော့အခုက uniform တွေကိုပဲကျမတို့ကကြောက်နေရတာမဟုတ်ဘူးပေါ့နော်။ဘယ်သူမှမသိတဲ့ဘယ်ကမှမသိတဲ့လူတွေရတယ်ကျမတို့အန္တရာယ်ပြုနိုင်တယ်ဆိုတာကအခုဒီလက်တလောမှာဖြစ်သွားတဲ့အဖြစ်အပျက်တွေကသက်သေဖြစ်တယ်ပေါ့နော်။လက်ပတ်နီတာဝန်ဆိုပြီးတော့မှလှုပ်ထားတဲ့သူတွေကဒီပြည်သူလူထုကိုဖမ်းပိုင်ခွင့်ရှိတယ်တိုင်းနဲ့ပိုင်ခွင့်ရှိရဲဆိုတဲ့အရာဒီတာဟာအမှန်တမ်းမှစိုးရိမ်ကြအဆက်ဖြစ်တယ်ပေါ့
အမေရိကန်ဒီမိုကရက်တစ်ခေါင်းဆောင် Nancy Pelosi ဦးဆောင်တဲ့အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ထဲမှာလွှတ်တော်စွမ်းအင်နဲ့ကုံသွယ်ရေးတရားစီရင်ရေးဗန္ဓာရေးတယံဇာတနဲ့လက်နက်ကင်တမ်းများဆန်ရကောမဒီတွေရဲ့ကိုယ်စားလှယ်တွေလည်းပါဝင်ကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါထိုင်းနိုင်ငံကလေယာဉ်တွေကိုအာရှနိုင်ငံတချို့ကဘာကြောင့်ကန့်သတ်လိုက်တာလဲဆိုတာမကြခင်ထုတ်လွှင့်ပါမယ်အခုတော့သမရအိန္ဒိယမှာတည်ငြိမ်ရယူနိုင်ပြီဆိုတဲ့အကြောင်းဆက်ပါမယ်2015ခုနှစ်ဧပြီလတရနေ့ကစတင်ပြီးနိုင်ငံတော်သမ္မတအင်ဒိုတွင်အပတ်စဉ်ပုံမှန်သတင်းစာရှင်းလင်းပွဲတွေမှာသမ္မတအင်ဒိုသတင်းတောက်တွေတရားဝင်သတင်းစတင်ရယူနိုင်ပါပြီ။နိုင်ငံတော်သမ္မတရုံးအပါအဝင်သက်ဆိုင်ရာဝန်ကြီးဌာနတွေရဲ့သတင်းအချက်အလက်တွေကိုလည်းသမ္မတအင်ဒိုသတင်းတောက်တွေသတင်းရယူနိုင်ကြပါပြီ။အရင်တုန်းကဆက်သွယ်ရယူမေးမြန်းမှုခက်ခဲတဲ့အစိုးရပိုင်းဆိုင်ရာသတင်းအချက်အလက်တွေကိုသတင်းမီဒီယာတွေအနေနဲ့ပုံမှန်ရယူနိုင်တော့မဲ့ခြေလှမ်းတရဖြစ်တယ်လို့မြင်ကြပါတယ်။အသေးစိတ်ကတော့မဆုမုံကဆက်ပြောပြပါမယ်။
ဟ ုတ်ကဲ့ပါအစိုးရရုံးဆိုင်ရာနေပြည်တော်ကသမရအင်တော်မှာဧပြီလ၁ရက်နေ့ကနေစတင်ပြီးတော့သမရဦးသိန်းစိန်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သမရအင်တော်သတင်းတော့အဖြစ်သတင်းရယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေကိုသတင်းသာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်က VOA မြန်မာပိုင်းကိုပြောပါတယ
်ဧပြီလ၁ရက်နေ့မှာစတာပေါ့ဗျာကျွန်တော်ကနောက်ဆိုရင်တော့၁ရက်ကျော်ပြီးတော့မှကျွန်တော် email ကနေတစ်စက်နောက်နေ့မှာတုံးမယ်သမရကြီးရဲ့အစီအစဉ်တွေကိုကျွန်တော်ဖြန့်ဝေမယ်ဒီနေ့တို့တဲ့ဟာတော့သူတို့မနေ့ကရှင်းပြလိုက်တယ်ဒီနေ့မှာသူတို့လာဆောင်ပြီးတော့မှသူတို့တွေကကျွန်တော်ကတ္တအရေးအတွက်ပေါ့နေဝင်ခိုင်းတယ်ဓာတ်ပုံကြိုက်တယ်ပြန်ထွက်တယ်တွေ့ဆုံပွဲပြီးတော့အခါမှာကျွန်တော်ကသွားပြီးတော့ရှင်းပြပါတယ်ဒီနေ့လည်းမှလည်းအောက်လွတ်တော်ဒူနေစုကောင်းဆောင်မစ်ပိုလူစကီနဲ့တွေ့ဆုံပွဲပြီးတော့လည်းကျွန်တော်ပဲသွားပြီးတော့ရှင်းပြပါတယ်ဒါတော့တရှိကျွန်တော်လုပ်နေတဲ့ပုံစံပေါ့သမရဦးဘက်ကတော့၄၀မိနစ်၁၀နာရီမှာကိုစော်တေးကလာပြီးတော့မှအတိအကျတိတိကျကျချက်တွေရှင်းရှင်းပြမယ်နောက်တစ်ခါဒုတိယအဆင့်နဲ့ကျွန်တော်စီမံတာတော့အဝန်ကြီးဌာနတွေမှာကျွန်တော်တို့အများအားတွန်းဝင်ရုံးနေဖွဲ့ပြီးတဲ့အခါမှာမီဒီယာဆက်ဆိုင်အရာရှိတွေခန့်ထားပြီးတော့တင်တန်းလည်းပေးထားပြီးပါပြီအဲဒုဝန်ကြီးတွေနဲ့အဲ့လိုအရာရှိတွေကိုလည်းဒီမှာသမရအိမ်တော်မှာဖိတ်ပြီးတော့မှမီဒီယာနဲ့တွေ့ဆုံပေးဖို့ကျွန်တော်စီစဉ်ထားပါတယ
်သမရအိမ်တော်သတင်းတောက်တွေအတွက်အပတ်စဉ်ပုံမှန်သတင်းစာရှင်းလင်းပွဲနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေရဲ့အလှည့်ကျသတင်းစာရှင်းလင်းပွဲတွေအပါအဝင်သမရအိမ်တော်အတွင်းကနေ့စဉ်သတင်းအချက်အလက်ရယူနိုင်တော့မယ့်အစီအစဉ်တွေကိုလည်းအစီအစဉ်ဆောင်ရွက်ပေးမှာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ
်ခင်ဗျားတို့အမေရိကန်သမရအိမ်တော်လောမှာလိုပဲနေ့စဉ်သတင်းတောက်50တွေရဲ့လာကျင်တော့လာပေါ့ဗျာကျွန်တော်ကရှင်းပြမယ်သူတို့မေးတာဖြေမယ်တကယ်လို့ထူးခြားတဲ့စီစဉ်တွေရှိလို့ရှင်တော့ကျွန်တော်တို့လောလို့ရှိရင်တည်ကြနေရတဲ့စီစဉ်မျိုးရှင်းပြမယ်အဲကျွန်တော်သတင်းခန်းတစ်ခုလုပ်ထားတယ်အင်တာနက်အဆက်တွေပဲကျွန်တော်လုပ်ပေးထားတယ်တကယ်လို့ TV ကင်မရာတွေပါလာမယ်ဆိုရင် TV ကင်မရာတွေတိုက်ရိုက်အတန်းယူလို့ရအောင်ကျွန်တော်တို့နေရာမှာသူ့ socket box တွေနဲ့ mixer တွေထားထားပေးမယ်နောက်တစ်ခါဝန်ကြီးဌာနတွေရသူတို့ကသူထုတ်ပြန်တဲ့ press statement လိုဟာမျိုးတွေရှိလို့ရှိရင်ရယူနိုင်အောင်လို့ကျွန်တော်တို့သတင်းငါပဲကျွန်တော်ဖြန့်ဝေပေးပါ။ဒီတော့ကတော့အခါလို့ဆိုတာအခါနာရှင်ခေါ်ပြီးတော့လုပ်တယ်ဆိုပေမဲ့အခုကတော့နိုင်ငံတကာမှာလိုပဲစနစ်တကျဖြစ်အောင်ကျွန်တော်စလုပ်တယ်လို့ပြောလို့ရပါတယ်။အဲ့ဒါသူသက်ဆိုင်ရာဝန်ကြီးဌာနတွေမှာလည်းသတင်းထုတ်ပြန်ရေးအခန်းကြီးလို့ပို့ကျွန်တော်တိုက်တွန်းနေတာပေါ့။ပထမအဆင့်တော့သမရအိမ်တော်မှာလာပြီးတော့ထိတွေ့မယ်ဆိုရင်ကျွန်တော်တင်တယ်သတင်းစီစဉ်မှုကပို့ပြီးတော့မြန်လာမယ်။သတင်းတော့တွေအနေနဲ့လည်းသတင်းတစ်ခုရလို့ရှိရင်မှအတည်ပြုနိုင်တဲ့အခွင့်အရေးတွေပို့ရလာမယ်လို့ကျွန်တော်မျှော်လင့်နေ။သို့တော်တကယ်လုပ်ဖြစ်အောင်ကတော့သတင်းသမားတွေရောသက်ဆိုင်ရာဝန်ကြီးဌာနကတဲ့ထုတ်ပြန်ရင်အရာရှိတွေပေါင်းပြီးတော့လောက်ရပါပေါ့ဗျာ
။ဒါကြောင့်သတင်းမီဒီယာသမားတွေအနေနဲ့သမရအိမ်တော်အတွင်းသတင်းရယူခွင့်ရနိုင်မှုအတွက်ကမြန်မာနိုင်ငံဆိုင်ရာပြည်ပသတင်းမီဒီယာတွေနဲ့ပြည်တွင်းသတင်းဌာနတွေကသတ်မှတ်ချက်တွေနဲ့အညီသမရအိမ်တော်သတင်းတောက်တွေကိုနေပြည်တော်မှာထားရှိပေးထားရတာဖြစ်ပါတယ်။နေပြည်တော်မှာရှိတဲ့သမရအိမ်တော်မှာသတင်းသမားတွေအတွက်သတင်းမီဒီယာကံတီးတန့်ဖန်တီးပေးထားမှာအပါအဝင်နေ့စဉ်ပုံမှန်သတင်းအချက်လက်တွေရယူနိုင်မှုအတွက်ကိုလည်းနိုင်ငံတော်သမရရုံးဘက်ကစီစဉ်ပေးထားမယ့်အကြောင်းနဲ့မီဒီယာသတင်းဌာနတွေစီကနေပြီးတော့သမရအိမ်တော်သတင်းတောက်ထားရှိနိုင်ရေးသတ်မှတ်ချက်တွေနဲ့ပတ်သက်လို့အကြံပြုဆွေးနွေးခဲ့တာတွေကိုသမရအိမ်တော်သတင်းတောက်တူဖြစ်တဲ့ကိုလင်းဘူဘူကအခုလိုပြောပြပါဗျာ
။သမရအိမ်တော်ကိုသတင်းယူခွင့်ပေါ့နော်။ဌာနကိုတက်ရောက်ပေါ့။ပြည်ကြီးပြည်ရင်းရောနိုင်ငံတကာသတင်းဌာနနဲ့တဌာနကိုတက်ရောက်လျှောက်ထားခွင့်ရှိတယ်လို့သူကပုံလုံးကိုညင်ညာလိုက်တယ်။ညင်ညာလိုက်တဲ့အချိန်မှာကျွန်တော်တို့ကိုယ်အိမ်မှာစီကံချက်တွေတော့ပါတော့ဗျာ။ဥမာအနည်းဆုံးဟိုမီဒီယာလုံတဲ့ငါးနှစ်ရှိရမယ်လို့အခြေခံသတ်မှတ်ချက်တွေပေါ့နော်။ပြီးတော့ကျွန်တော်တို့ထောင်လိုင်းပေါ့သတင်းထောင်လိုင်းပေါ့ SP ပေါ့။သူတို့ကနေပြီးတော့ပြန်ပြီးတော့နောက်ကနေ bearing light တိုင်းပဲလုပ်တယ်။ဒီနေ့ကျတော့ပထမဆုံးအနေနဲ့သူစပြီးတော့ဝင်တယ်ပေါ့နော်။ဒီနေ့ဝင်တယ်ဆိုတော့ protocol ကအရင်တော့ဆိုရင်တမန်အိမ်ကိုဝင်လို့ရှိရင်ဗျာဒီတမန်အိမ်မှာတခုခု event တခုခု call တခုခုလုပ်လို့ရှိရင်ကျွန်တော်တို့ကပြန်ကြားရရင်တဆင့်သွားတယ်။အခုကျတော့ဟိုအဲ့ဒီ step မရှိတော့ဘဲနဲ့ဝင်ရထွက်ရတဲ့ procedure ကတော့ဟိုအရင်တည်းကတော့နည်းနည်းလေးတော့ရှင်းသွားတာပေါ့အရင်ကဆိုကျွန်တော်ကလာရတယ်တင်ကြိုင်းကိုသွားရတယ်တင်ကြိုင်းကစီစဉ်ပေးတဲ့ဟာနဲ့သွားပြီးအစစ်စစ်ခဲ့အခုကျတော့တမရအိမ်ကြီးကိုတိုက်ရိုက်ကိုသွားဟိုနေတိုင်းနေတိုင်းသွားနေလို့ရတာပေါ့လေ
တမရရုံးပါဝင်အစိုးရဝန်ကြီးဌာနတွေရဲ့တည်င်းချက်လက်မှန်ကန်မြန်ဆန်စွာစီစဉ်နိုင်ရေးအတွက်အဓိကရည်ရွယ်ပါတယ်ဆိုပြီးတော့တမရအိမ်တော်ကဧပြီလ၁ရက်နေ့ကနေစပြီးတည်င်းမီဒီယာတွေနဲ့ပုံမှန်တွေ့ဆုံမှုအစီအစဉ်ကိုစတင်လိုက်တာလည်းဖြစ်ပါတယ်ဒါဟာပြုပြင်ပြောင်းလဲရေးဖော်ဆောင်နေပါတယ်ဆိုတော့တမရဦးသိန်းစိန်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာတည်င်းမီဒီယာလွတ်လပ်ခွင့်ကအတော်အသင့်ရှိလာနိုင်ပြီလို့ဆိုနိုင်ပေမဲ့လည်းအစိုးရတာဝန်ရှိတဲ့သူတွေသက်ဆိုင်ရာဝန်ကြီးဌာနတွေအနေနဲ့တည်င်းမီဒီယာတွေအပေါ်မှာတည်င်းအချက်လက်ဖြန့်ဝေမှုအားနည်းနေတဲ့အတွက်အခုလိုမျိုးသမရအိမ်တော်မှာပုံမှန်တည်င်းစာရှင်းလင်းပွဲတွေပြုလုပ်တယ်ဆိုရင်အရင်ကထက်စာရင်တော့တည်င်းချက်လက်တရားဝင်ရယူခွင့်ရနိုင်တော့မယ့်အနေအထားဖြစ်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ရှင်းလင်းချက်တွေကိုလည်းတရားဝင်သိရှိနိုင်တော့မှာဖြစ်တယ်လို့တည်င်းမီဒီယာသမားတွေကပြောဆိုပါတယ်ရှင်
သမရအိမ်တော်မှာသတင်းတောက်တွေသတင်းရယူနိုင်ပြီဆိုတာနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြသွားတာပါ VOA ရဲ့ကြာတာပရိနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါအခုတော့မြမအိမ်နေချင်းထိုင်းနိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ကိုကြည့်အောင်ပါ ICAO ခေါ်ကုလသမဂ္ဂရဲ့နိုင်ငံတကာမျိုးပြလေကြောင်းသွားလာမှုအဖွဲ့ကြီးကထိုင်းနိုင်ငံရဲ့လေကြောင်းလိုင်းတွေဟာအများစုရင်ပွဲရာကောင်းတဲ့ဘေးအန္တရာယ်တွေရှိတယ်လို့စစ်ဆေးတွေ့ရှိခဲ့တာကိုထိုင်းဆိုရကအ мян ကင်တွယ်ဖြည့်ရှင်းပေးဖို့ကြိုးပမ်းနေပါတယ်ဒီတော့တွင်မှာပဲက ဂျပန်နဲ့တောင်ကိုရီးယားတို့ကထိုင်းလီကြောင်းပြန်တမ်းမှုတွေကိုပထမဆုံးကန့်သတ်ခဲ့တယ်လို့တရုတ်နဲ့စင်ကာပူတို့ကလည်းအလားတူကန့်သတ်မှုတွေကိုလုပ်လိုက်ပါတယ်။ဒီအကြောင်းဘန်ကောက်မြို့ကနေ VO သတင်းတော်စတီးဗ်ဟာမန်ပေးပို့ထားတဲ့သတင်းလောကိုတော့ဒေါ်လာလတ်တန်းကပြောပြပါမယ်ခင်ဗျာ
။ကုလသမဂ္ဂမြို့ပြလီကြောင်းထိန်းသိမ်းရေးအဖွဲ့ကြီးဖြစ်တဲ့ ICAO ကထိုင်းလီကြောင်းပြန်တမ်းမှုတွေနဲ့ပတ်သက်လို့စစ်ဆေးရမှာဘေးအန္တရာယ်ရှိတဲ့စိုးရိမ်မကင်းဖြစ်မှုတွေတွေ့ခဲ့ရပြီးအထူးသဖြင့်လေရင်တွေပြန်တက်နိုင်ဖို့စိတ်ချရတဲ့ဆိုတဲ့စစ်ဆေးတဲ့လက်မှတ်တွေထုတ်ပေးတဲ့စနစ်တွေနဲ့ပတ်သက်နေတယ်လို့ ICAO က VOA ကိုပြောပါတယ်။ခုလိုသတိပေးချက်တွေကြောင့်နိုင်ငံတချို့တို့ကထိုင်းနိုင်ငံကလေရင်တွေပြန်တက်နာကိုသူတို့နိုင်ငံတွင်းကိုဝန်မခံဘဲပိတ်ဆို့မှုတွေစတင်ခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တို့ကစပြီးခုဆိုတရုတ်နဲ့စင်ကာပူတို့ပါလိုက်ပြီးကန့်သတ်မှုတွေချက်မှတ်ခဲ့ကြတာတွေ့ရပါတယ်။ထိုင်းမျိုးပြလီကြောင်းထိန်းသိမ်းရေးဌာနရဲ့ညွှန်ကြားရေးမှူးပီပုတ်ဗတ်က ICAO ရဲ့စစ်ဆေးမှုတွေကြောင့်တွေ့ရှိခဲ့တဲ့အာဏာချက်တွေဟာစီးမင်းတွေစောင့်ထိန်းမှုနဲ့သာသက်ဆိုင်ပြီးလေရင်တွေအန္တရာယ်ရှိတယ်ဆိုတဲ့ပြဿနာနဲ့မဆိုင်ဘူးလို့ VOA ကပြောခဲ့ပါတယ
် It's really safe to fly the carrier
ထိုင်းနိုင်ငံမှာအခြေစိုက်တဲ့လေကြောင်းတွေရဲ့လေရင်တွေကိုပြန်တန်းတာအန္တရာယ်မရှိပါဘူ
းဒါပေမဲ့လို့လေခုလိုဘေးအန္တရာယ်တွေရှိတယ်ဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေဟာစင်းုံတက်တာတဲ့ထိုင်းဒီချောင်းတွေနဲ့အများဆုံးတက်ဆိုင်နေတာတွေ့ရပြီးလေရင်တွေပြန်တရမှာစိတ်ချရတဲ့ဆိုတဲ့လက်မှတ်တွေထုတ်ပေးတာတွေနဲ့အန်ဒီယရှိတဲ့ပစ္စည်းတွေတည်ယူပို့ဆောင်ရေးနဲ့အထူးပတ်သက်နေတယ်လို့လေလေချောင်းတွာလာရေးသတင်းရက်ကွက်တွေကထောက်ပြကြပါတယ်။ဝင်းကြီးချုပ်ပရာယွတ်ချန်အိုချာကလည်းဒီစီးမင်းတွေကိုချုပ်ဖောက်တဲ့ပြဿနာတွေအတွက်ထိုင်းနိုင်ငံဟာတာဝန်ယူပြီးဖြေရှင်းသင့်တယ်လို့ပြောခဲ့ပါတယ်။ ICAO နေနဲ့ထိုင်းနိုင်ငံကိုအဆင့်တစ်ကနေအဆင့်နှစ်အထိရှော့ချခင်တော့အမေရိကန်ပြည်ထောင်စုပါဝင်တချို့နိုင်ငံတွေအနေနဲ့ထိုင်းလီကြောင်းတွေအပေါ်အလားတူပိတ်ဆို့မှုတွေချမှတ်လာကြမှာကိုလည်းစိုးရိမ်မကင်းဖြစ်မှုတွေပေါ်ပေါက်ခဲ့ပါတယ်။ ICAO ရဲ့စစ်ဆေးတွေ့ရှိမှုတွေကြောင့်အမေရိကန်ဘ ਹੁ အစိုးရရဲ့လေကြောင်းတွာလာမှုထိန်းသိမ်းရေးဌာန FAA ကလည်းအလားတူလိုက်ပြီးစစ်ဆေးနိုင်မဲ့အလားလာရှိတယ်လို့အမေရိကန်အစိုးရသတင်းရက်ကွက်တွေကဆိုပါတယ်။ခုလိုပြဿနာတွေကိုဖြေရှင်းရမှာနှစ်နှစ်အချိန်ယူမယ်လို့မတ်လ2ရက်နေ့ကထိုင်းမျိုးပြလီချောင်းထိန်းသိမ်းရေးဌာနကတင်သွင်းခဲ့တဲ့အဆိုပြုချက်ကို ICAO ကပယ်ချခဲ့ပါတယ်။ဒါကြောင့်လဲအဲ့ဒါကိုပြန်လည်တုံ့တက်ပြီးရှစ်လအတွင်းအပြည့်ဖြေရှင်းပေးမယ်လို့အဆိုပြုချက်ကိုဧပြီလ9ရက်နေ့မှာတင်သွင်းမှုရှိပါတယ်။ထိုင်းမျိုးပြလီချောင်းထိန်းသိမ်းရေးဌာနဟာအစိုးရတွေအပြောင်းလဲဖြစ်တာအဂတိလိုက်စားမှုနဲ့အရေးအချိမပြည့်စုံတာအပြင်စူးစမ်းမှုရှိတာတွေကြောင့်ခုလိုဖြစ်ရတာလို့ဝေဖန်သူတွေကထောက်ပြခဲ့ကြပါတယ်။အင်တာနက်ပေါ်မှာလီရင်မောင်းသူတွေရဲ့ဆွေးနွေးခန်းတွေမှာတွေ့ရတာကတော့ထိုင်းစိုးရရဲ့စစ်စီးအရာရှိတွေဟာလက်ငွေတွေယူအနှိတ်ခမ်းတွေမှာပျော်ပါပြီးလွယ်လွယ်နဲ့လက်မှတ်တွေကိုရေးထိုးပြီးထုတ်ပေးခဲ့ကြတာတွေ့ရတယ်လို့ရေးသားထားကြတာကိုတွေ့ရပါတယ်။လက်ရှိပြန်တက်နေတဲ့ခီးစဉ်တွေကတော့ ICAO ရဲ့စစ်စီးမှုတွေကြောင့်ထိခိုက်မှာမဟုတ်ပါဘူး။ဒါပေမဲ့လို့လေဧပြီလနဲ့မေလဖြစ်တဲ့ကမ္ဘာ့ရဲ့ခီးသွားတွေထိုင်းနိုင်ငံကိုအလားအများဆုံးကာလအတွက်လက်မှတ်တွေဝယ်ထားကြတဲ့ခီးတွေပေါင်းသသိန်းခွဲတို့အတွက်တော့ထိခိုက်မှာဖြစ်ပါတယ်။ဒါကြောင့်လေထိုင်းတကြံကာလမှာတခြားလီချောင်းတွေကရောင်းချတဲ့လက်မှတ်တွေဟာနှစ်ဆနီးပါးဈေးတက်နိုင်တယ်လို့ခီးသွားလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်။ Thai Airways International အပြင် BNDL ရှိတယ်လို့ ICAO ရဲ့သတိပေးချက်မှာဈေးနှုန်းသက်သာတဲ့ Thai Air Asia X North Scoot, Orient Thai, Skyview နဲ့ Asia Atlantic လေကြောင်းတို့လည်းပါဝင်ပါတယ်ရှင်
။ထိုင်းနိုင်ငံကလေယာဉ်တွေကိုအာရှနိုင်ငံတချို့ကကန့်သတ်လိုက်တာနဲ့ပတ်သက်ပြီးတော့ဘန်ကောက်ကနေ Steve Harman ပြပို့တဲ့သတင်းလောက်ကိုဒေါ်လာလတ်တန်းကပြောပြသွားတာပါ။ကျွန်တော်တို့ VOA ကနေပြီးတော့ထုတ်လွှင့်နေတဲ့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတော့မကနေ့စဉ်ဓာတ်ရိုက်ထုတ်လွှင့်နေတဲ့ VOA TV သတင်းလောက်နဲ့အပတ်စဉ်ထုတ်လွှင့်တဲ့ VOA TV Magazine အစီအစဉ်အားလုံးကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာစာသားအသံရုပ်သံတို့နဲ့တင်ပေးထားပါတယ်ဝင်ရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ်မကြခင်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ပါမယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။လာပါခင်ဗျာ VOA American တန်ရဲ့ EP လာ2ရက်ကြာတာပရိနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိလိုင်းဒိုမီတာ32နဲ့40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယနာရီဘက်မှာကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်သတင်းကောင်းထုတ်ချက်အင်္ဂလိပ်စာသင်ခန်းစာတို့အပြင
် Geneva Convention ကတမ်းမြစ်ထားတဲ့ဒီ Phosphorus ဟောပါတဲ့မီးစုံဓာတ်ပါတဲ့ဒီ weapon ဆိုအသုံးပြုတာပေါ့လေ
မြမရေးသုံးသက်ချက်မှာရှေ့နေကြီးဥအောင်သိန်းနဲ့ဆွေးနွေးထားတာကိုနားဆင်ရပါမယ်။အဲဒီနောက်သူယုံကြည်ဟာအစီအစဉ်ကိုလည်းထုတ်လွှင့်မှုရှိပါတယ်။အရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်သတင်းကောက်နှုတ်ချက်ကိုနားဆင်ပါခင်ဗျာ။အရှေ့အာရှရဲ့သွေးထွက်တန်ရုပ်အများဆုံးနေဆက်စစ်ပွဲလို့ဆိုရမယ် East Asia's Bloodiest Border War ဆိုတဲ့ခေါင်းစဉ်နဲ့ကိုကန့်ဒေတာစစ်ပွဲနဲ့ပတ်သက်ပြီး medium.com internet ဆာမျက်နှာမှာ Robert Beckhusen ကရေးထားပါတယ်။မလ31ရက်နေ့မှာအစိုးရနဲ့ဒိုင်းနာလက်နက်ကိုင်အဖွဲ့16ဖွဲ့ကြားအပြစ်ခရရစေးဆိုင်ရာသဘောတူညီချက်မူကြမ်းတစ်ခုကိုလက်မှတ်ရေးထိုးလိုက်တဲ့အကြောင်းဖော်ပြပြီးအဲ့ဒီအထက်မှာကိုကန့်လက်နက်ကိုင်အဖွဲ့မပါဘူးလို့စောင်းပါးကိုအစချီထားပါဗျ။ကိုကန့်ဒေသစစ်ပွဲဟာအသေးလေးဖြစ်ပေမဲ့လည်းပိုကြီးမားတဲ့စစ်ပွဲဖြစ်သွားနိုင်တဲ့အန်ဒရယ်ရှိနေတယ်လို့စောင်းပါးရှင်ကမြင်ပါတယ်။အဓိကသူထောက်ပြထားတာတွေကတော့တရုတ်နယ်စပ်မှာဖြစ်နေတာစစ်တပ်ကရှမ်းပြည်ဘက်မှာမြေတွေမတရားသိမ်းပိတ်ထားတာစတဲ့အချက်တွေဖြစ်ပါတယ်။တရုတ်အနေနဲ့ကသူ့နယ်စပ်မှာမတည်ငြိမ်တာကိုမလိုချင်တယ်လို့ဒုက္ခသည်တွေသူ့နိုင်ငံတည်းပူကြောက်လာမှမျိုးလည်းမဖြစ်ချင်ဘူးလို့စောင်းပွားမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းတချို့ဖြစ်ချင်နေတယ်လို့ MNDAA ကိုကန့်လက်နက်ကိုင်အဖွဲ့ကိုအကူအညီပေးတာဒါမှမဟုတ်တခြားတနည်းနည်းနဲ့ဝင်ပြီးဆွတ်ဖက်တာကအခြေအနေကိုအခုလက်ရှိတဲ့အများကြီးပိုဆိုးသွားလိမ့်မယ်လို့လည်းစောင်းပွားရှင်ကထောက်ပြပါတယ်။အဖြေကတော့မြန်မာဆွေရလက်ထဲမှာပဲရှိတယ်လို့စောင်းပွားရှင်ကညှိကုံးချုပ်ထားပါတယ်။မြန်မာစစ်တပ်ရဲ့သမိုင်းမှတ်တမ်းလို့ဆိုရမယ် Burma's Military Milestone ဆိုတဲ့ခေါင်းစဉ်နဲ့ David Matthewson ရေးထားတဲ့စောင်းပွားတပုတ်ကတော့arawari.org internet ဆာမျက်နှာမှာဖော်ပြထားပါတယ်။မလ29ရက်နေ့က290မြောက်တပ်မတော်နေ့ကျင်းပတာကိုစောင်းမရှင်ကအစကြည့်ပြီးဒါဟာဒီမိုကရေစီကိုဥတီသွားနေတဲ့တိုင်းပြည်တစ်ခုမှာအပြောင်းလဲနှေးကွေးနေတာရဲ့ပြရုပ်တစ်ခုဖြစ်ရေးထားပါတယ်။စစ်တပ်အနေနဲ့အာဏာနဲ့အချိန်ဝါတည်ဆောက်တာအခုချိန်ထိမပြေလျော်သေးဘူးဆိုတာကိုတက်သေးပြတဲ့အခြေအနေမျိုးမျိုးကိုစောင်းမရှင်ကပေါ်အောင်ရေးထားပါတယ်။အထူးသဖြင့်တော့စစ်တပ်ကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိစ္စအခုချိန်ထိပွင့်လင်းမြင်သာစွာနဲ့တာဝန်ခံမှုရှိစွာမဖြစ်ရှင်းနိုင်သေးတာကိုဝေဖန်ထားပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာပြည်ပင်ပြောင်းလဲရေးကိုဆက်ပြီးထောက်ခံတာနဲ့အမျှအခြေခံဥပဒေနဲ့တခြားပြည်ပင်ပြောင်းလဲရေးတွေကိစ္စပိုပြီးရှင်းရှင်းလင်းလင်းပြောသင့်တယ်လို့စောင်းမရှင်ကညှိကုံးချုပ်ထားပါတယ်။ပြောင်းလဲနေတဲ့မြန်မာနိုင်ငံအဟောင်းနဲ့အသစ်တို့ကိုရပ်ဖောက်ခြင်းလို့ဆိုရမယ်။ Changing Burma Weaving Together the Old and New ဆိုတဲ့ခေါင်းစဉ်နဲ့ဂျိုလင်းရေးထားတဲ့စောင်းမကိုတော့ asiancorrespondent.com internet ဆာမျက်နှာမှာဖော်ပြထားပါတယ်။အပြောင်းလဲတွေကြောင့်အပေါင်းလက္ခဏာရောအနှုတ်လက္ခဏာပါဆောင်တဲ့အခြေအနေတွေဖြစ်ပေါ်နေပြီးမြန်မာနိုင်ငံသားတွေအနေနဲ့ပိုးပြီးအပေါင်းလက္ခဏာဆောင်တဲ့အပြောင်းလဲတွေဖြစ်လာအောင်မယ်အားထုတ်ကြိုးစားသင့်တယ်ဆိုတဲ့သဘောစောင်းမရှင်ကတိုက်တွန်းရေးသားထားပါတယ်ခင်ဗျာ ။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်သတင်းကောက်နှုတ်ချက်ကိုနားဆင်ရပြီးတဲ့နောက်မှာတော့ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ American Thong Idiom အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာနိုင်ပါပြီခင်ဗျာ။
ဒီနေ့မြတ်တွေ့အင်ပြမယ် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံကောက်အသေးပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Tugo, yet, Piapo, Kimia Bionida, Lee Gong Yumba, Babia, a chiniba. Tuga, a teta, de canwami, a yepiame, Luzamium, Hopubia, Lu, Debi Yabadi. Umago, now recall Nasin Jijaya.
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Mjolinje Mishibu, Surago, Tiene, Legunka, Pimbanka, Pionire, Lonire, Swing, Bellu Biomle.
Beating a dead horse.
Lupiolu Yabare, Eragaro, Dinimnetwe, Timbiagere, Idiom Atome Pipare.
Dolala dance is it in set American don EDM, English at the Ganza Gulila Gayaraba, D season go, general view ye, Menabine season I'm told in anybody. Two young gia season Matangamaro, Nama Ajetun the Chaku Nasiaoba. Lebrano Yikima, Anabani Baga, Ea, Lun, Junto, Ninigere, Tangaro, Miabiane, Jadarchu, Tayaga Jabare. I look the Yagere Kisana, but the Bido, Tawan Shidri, Wood, Yaubria, Sese, Yeju Yamakisago, Nanga no Tamarakuranga, Pechagabare. Jima, the Yaubri, no say Dwali Vilasura, the Manning and Shinima Kunyaga Uon de Ne, Ujos and Daru, did the Rimba Yama Yetuna Chet Sisima, soon we don't get Havarakna.
Young Nipia, Lucia Yarakizaha, Lebron, Gadida Gandwe, Tejwa Lusadruya, Sanabia Wegu, Suara, in our loan Junto, Nico Karakisau, Nanganagatian, Layak Portuget, Lucian, Jamina Let Havar.
အဲ့တော့ဒီအမှုကိုတုံတင်ရနေမနိုင်ငံမှာတရားစွဲဖို့ကြိုးပမ်းပြီးပဲဆောက်ထားတဲ့အခါမှာသက်ဆိုင်ရလက်မခံဘူးပဲချလိုက်တယ်လို့ပြောပါတယ်ဟုတ်ပါတယ်နော်မှန်ပါတယ်ဗျာဆိုတော့ဘာဖြစ်လို့သူတို့ဒီဟာကိုလက်မခံဘူးလို့သုံးသပ်ပါလဲတကယ်တော့ဒီအမှုကတရားစွဲနိုင်တဲ့ကိစ္စဟုတ်ပါတယ်နော်တရားစွဲနိုင်တဲ့အမှုလို့လဲကျွန်တော်ရှင်းနေများတရားဆွဲဖို့အစီအစဉ်လုပ်တာပါဘာဖြစ်လို့လဲ ြင်းနဲ့အစိုးရသမရရှိရာခွင့်ပြုမိတ်တောင်းခံမှုလိုပါတယ်။အဲကျွန်တော်တို့ခွင့်ပြုမိတ်လည်းတောင်းလဲတောင်းပါတယ်။ဒါပေမဲ့ခွင့်ပြုမိတ်ဆိုတာပြီးလိပြီးတာမရှိဘူးပေါ့ဗျာကျွန်တော်အစင်က။ဆိုတော့အဲ့ဒီခွင့်ပြုမိတ်မရဘဲနဲ့ရဲစခန်းမှာအမှုသွားဖွင့်တဲ့အတွက်ကြောင့်ရဲစခန်းအမှုလက်မခံနိုင်ဘူးဆိုတာညင်းပြတာ
။အော်ဆိုတော့သမရကို၌ကဒီအမှုကိုတရားစိုးခွင့်မပြုဘူးဆိုတဲ့သဘောဖြစ်နေတာပေါ့။အ
ဲ့ဒီသဘောတရားပါလေ
။ဆိုတော့တကယ်မြန်မာနိုင်ငံမှာအခုအထူးရေးရန်တရားတစ်ခုလုံးအာဏာပိုင်အဖွဲ့အစည်းမှကျင်းဟင်လူရသမရကိုတော်တော်များများအမှတ်ပေးနေရတာခင်ဗျာပုံမှန်လေးကျွန်တော်နားလည်ကြရင
်
ဒီသမရကတော့ဘယ်လိုလုပ်ချင်ပေမဲ့လည်းပဲဥပမာအဖြစ်သမရသတိကြထားတယ်သမရတကယ်အာဏာမရှိတဲ့ဌာနရရှိတဲ့ပြည်ထရေးတို့ဘာလို့သူတို့တွေကလက်မခံဘူးစစ်တပ်ကဘယ်လိုဖြစ်တယ်ဆိုတာပြောနေရဆိုအခုသမရကိုယ်တိုင်ကဒါကိုခွင့်မပြုဘူးဆိုတဲ့သဘောပဲဒီစားမှာ
မှန်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်ထရေးဌာနဆိုတာလည်းပြည်ရဲ့အတိုင်းပဲကျွန်တော်ကာလုံပေါ့လေကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့လက်အောက်မှာရှိနေတဲ့အဖွဲ့အစည်းအဓိကကြတာ哦ဆိုတော့ကသမရကလည်းအဲ့ဒီထဲမှာကာလုံရမှာလည်းသူကလည်း one of the member ပေါ့လေအဖွဲ့ဝင်တစ်ခုနေနဲ့သူရှိနေတဲ့သဘောပေါ့နော်အဲ့တော့ဒီကာကွယ်ရေးဦးစီးချုပ်ရဲ့အချင်းကြီးပိုင်းကပို့ပြီးတော့ထဲထဲဝင်ဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်သမရကမပြူရကိစ္စမှာလည်းပေါ့
ဟုတ်ကဲ့အဲ့ဒီသဘောတရားပါလိမ့်မယ်
ဆိုတော့နောက်တစ်ခုကဒီပြမှုကဘယ်လောက်ထိကြီးကျယ်တဲ့ပြမှုလို့အကြံဉာဏ်ပြောနိုင်ပါလဲခင်ဗျာ
ကြီးကျယ်တာကတော့ကျွန်တော်တို့ကဒီ Geneva Convention ကတမ်းမြစ်ထားတဲ့ဒီ Phosphorus ဟောပါတဲ့မျိုးစုံတက်ပါတဲ့ဒီ weapon ဆိုအသုံးပြုတာပေါ့လေအဲ့လိုအသုံးပြုတဲ့အတွက်ဒီယဟန်တန်ဃာတွေမှာမီးဆွဲလောင်ပြီးတော့ဖြစ်ခဲ့တာကျွန်တော်ပြီးတော့ဆိုတော့အပြင်းထန်ဖြစ်တာကြောင်50ကျော်လောက်ရှိတယ်ပေါ့လေဘုန်းကြီးရှင်တိခဏညာနာနဲ့ယဟန်တဘာပါဝင်ရကျွန်တော်ဆက်သွယ်ပြီးတော့သူတို့မှမတရားညှဉ်းတာလေဒါပြည်သူကိုသိဖို့ဆောင်ရွက်ပေးပါဆိုလို့ကျွန်တော်တို့ကနေပြီးတော့ရေစခန်းအမှုဖွင့်တိုင်ကြားမှုစတင်ဆောင်ရွက်ပေးတာပါအဲ့တော့ဒီဟာကတော့ပြောရင်တော့ grievous hurt ပေါ့ဗျာအပြင်းထန်နာကျင်စေမှုရဲ့ဘောင်တွင်းမှာတော့ပြည်မှုဆိုင်ဥတွေရတော့အကျုံးဝင်နေပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဒါဒီမိုကရေစီထွန်းကားတဲ့လူခွင့်ရေးကိုလေးစားတဲ့ကိုယ်လောက်တော့ကိုတာဝန်ယူရတဲ့နိုင်ငံတွေမှာဆိုရင်တချို့တာဝန်ရှိသူတွေနှုတ်ထွက်သွားကြတယ်လို့ဒါမျိုးဖြစ်ခဲ့ပြီဆိုရင်မနှုတ်ထွက်တောင်မှစုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့ ပြစ်စီရလူကိုထိတိယယောက်အေးယူပြလိုက်တယ်အခုမြန်မာနိုင်ငံမှာစုံစမ်းရေးကော်မရှင်လုပ်တယ်တော့ကြားရတယ်ဆိုတော့အဲ့လိုပြုလုပ်ခဲ့တဲ့ကျူးလွန်ခဲ့တဲ့လူကိုအေးယူဖို့ဆိုတာသူတို့ပြဋ္ဌာန်းချက်ထဲမှာပါတယ်ထင်ပါတယ်စုံဖြတ်ချက်ထဲမှာအဲ့ဟာကဘယ်လောက်ထိသူတို့လိုက်နာပြီးအေးယူရလဲ
ကျွန်တော်နိုင်ငံမှာတော့အဲ့ဒါအစင်လာမရှိဘူးဗျနော်အဲ့အေးယူစုံစမ်းတဲ့အစင်လောက်နဲ့ပဲပြီးပြတ်သွားတာပဲအဲ့တော့ဒီထုတ်ပြတာတို့နှုတ်ထွက်ခိုင်းတာတို့ဆိုတော့ဒီနေ့ရှိကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော
်အမေမြန်မာနိုင်ငံအကြီးအကဲပေါ့လေအခုအကြီးအကဲဖြစ်နေပုံကတို့ကတရားဥပဒေရဲ့အပေါ်မှာဘယ်သူမှမရှိဘူးဘာညာဆိုပြီးတော့သူတို့ပဲပြောနေကြတယ်ဆိုတော့တရားဥပဒေပေါ်မှာသူတို့ရှိနေတဲ့သဘောပေါက်ကန်တယ
်အသက်ရောက်ပါတယ်ခင်ဗျဘာဖြစ်လို့တရားဥပဒေဆိုတာလဲသူတို့ပဲပြဋ္ဌာန်းတာပဲလေသူတို့ပြဋ္ဌာန်းတဲ့ဥပဒေကိုသူတို့ကိုယ်တိုင်ကလေးစားလိုက်နာဖို့လိုတယ်လို့ကျွန်တော်ဘက်ကအဲ့လိုမြင်ပါတယ်အခုကဥပဒေပြဋ္ဌာန်းလိုက်အဲ့ဥပဒေကပြည်သူလူထုတွေပဲဆိုင်နေငါတို့နဲ့မဆိုင်ဘူးဆိုတော့ဒီအနာပိုင်းအဖွဲ့အစည်းတွေမှာအဲ့လိုအယူဆတွေရှိနေတာတော်တော်များများကိုကျွန်တော်တွေ့နိုင်ပါတယ
်။နောက်ကျွန်တော်တခုနိုင်ရှင်နေတာကဒီလေဘရောင်းကျင်းနီစီမံကိန်းကိစ္စလူတွေကလောက်ထိနစ်နာမဲ့ဘာညာဆူရောတာလူတွေကလက်မခံကြတဲ့လူတွေရှိတယ်။ဒါပေမဲ့လောက်တဲ့လူတွေကဇွတ်ဆက်လုပ်နေတယ်။ဥပမာမြစ်ဆုံနဲ့နိုင်ရှင်မယ်ဆိုရင်မြစ်ဆုံကိစ္စကြတော့ပြည်သူရဲ့ဆန္ဒအရကျွန်တော်ရဆိုင်ပါတယ်ဆိုရဆိုင်သွားတယ်။မြစ်ဆုံမှာပြည်သူဆန္ဒကိုလိုက်နာပြီးတော့ဒီကိစ္စမှာဘာကြောင့်မလိုက်နာနိုင်ဘူးလို့ထင်ပါလေဗျာ။
ကျွန်တော်အချင်းအမြင်ပြောရင်ပေါ့လေနော်ဒီကိစ္စကမြစ်ဆုံကကျွန်တော်တို့ဒီလျှက်စစ်စီမံကိန်းထုတ်တယ်ဆိုတာတနိုင်ငံလုံးနဲ့တိုက်ရိုက်ပတ်သက်တဲ့ကိစ္စရလေဖြစ်နေတာပေါ့လေအခုအကျိုးစီးပွားကကျွန်တော်တို့စီးပွားရေးဥပိုင်ပေါ့လေတက်စီးပွားရေးနဲ့ဝန်ပေါင်းစီးပွားရေးနှစ်ခုရှင်ကျွဲပြီးတော့အကျိုးစီးပွားကိုရှာကြတဲ့ကိစ္စကိုအဲတလုံးမလုံးအောင်မှဒီကော်မရှင်နာဖွဲ့ပြီးစုံစမ်းစစ်ဆေးတဲ့အခါကျမှဒီအစိုးရရဲ့အကျိုးစီးပွားဆိုတာပါလာလေပထမအစိုးရအကျိုးစီးပွားတော့မှပါလာဖို့မပေါ်ဘူးပေါ့နော်အဲ့တော့သူတို့ကလည်းဒီဟာလည်းဒီလေဘရောင်းတောင်မှာလည်းဒီသူတို့တူးတဲ့ပြူရာခါသူတို့တရုတ်ပြည်မှာတူးပုံတူးနည်းနဲ့မတူတဲ့ဟာမျိုး open mind ပေါ့လေလှုပ်တဲ့အခါကျတော့ဒီရေယံမြေတွေပေါ်မှာစွန့်ပစ်မြေတွေအများကြီးအသုံးပြုရတယ်အဲ့မှာလေသမားတွေကသူတို့ရဲ့လေယံမြေတွေကိုတချို့ကရော်ကြီးယူပြီးတော့ယူရဲလေသမားရှိတယ်တချို့ကရော်ကြီးမယူဘဲနဲ့သူတို့မြို့ဖလာယဉ်ကျေးမှုအရာသူလောက်ကင်စားတော့တယ်လေမရှိသူတို့ဘဝမရှိဘူးဆိုရယ်အဲ့လိုယူဆရှိရဲ့လေသမားတွေနဲ့တော့ပြိပက္ခတွေဖြစ်ကြပါတော့အဲ့ဒီဟာပေါ်မှာဒီတေးဝမ်ပေါင်ကုမ္ပဏီနဲ့ဥပိုင်ရဲ့စစ်တပ်ဥပိုင်ရဲ့အကျိုးစီးပွားဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါရဲတပ်ဖွဲ့ရပါလိမ့်နော်ရှင်းပြောရင်တော့ရဲတပ်ဖွဲ့ဆိုတာလေစစ်ရဲတပ်ဖွဲ့လို့ပဲပြောရမှာမမှားဘူးပေါ့ဗျာအဲ့သူတို့ကအပြင်းထန်နှိမ့်ွက်တဲ့ပုံမှာလူတွေအခုလိုထိခိုက်ဒဏ်ရာတရားတွေဖြစ်ပြီးတော့ဒီဒေါခင်ဝင်းဆိုတဲ့အဆင့်ဟာနောက်ဆုံးအဆင့်မှာတည်ဆုံးတဲ့ခေါင်းသဏ္ဍာန်မှန်ပြီးတည်ဆုံးတဲ့အဆင့်ဖြစ်ပေါ်လာတာပါ
ဟုတ်ကဲ့ဆိုတော့ပထမစုံစမ်းရေးကော်မရှင်ရဲ့အစီအခံအောင်လည်းပြန်ကောက်ရမယ်ဆိုရင်တာဝန်ရှိတဲ့လူတွေကိုစုံစမ်းခေါ်ထုတ်မယ်ဆိုတော့ပါပဲအဲ့ဒါမလုပ်ဘူးဒါပေမဲ့အဲ့ဒီဒေသနစ်နာတာဒေသခံတွေရဲ့ဘဝနောင်ရေးသူတို့ရဲ့ဆုံးရှုံးရမှုနဲ့ပတ်သက်ပြီးတော့လဲဘယ်လိုဆောင်ရွက်ရမလဲဘလောက်ရောကြီးပေးရမလဲသူတို့ကျင်းအောင်ဆိုတာပါတယ်လို့ထင်ပါတယ်အဲ့ဒီဟာကဘာကြောင့်ဆိုင်လက်မတ်တပ်သူတို့မဆောင်ရွက်နိုင်တာလဲခင်ဗျာနောက်ပိုင်းတော့ခင်ဝင်တရားရဲ့အထိဆက်ပြီးတော့ဖြစ်နေရတယ်ကြော
ခက်ကြကားဗျာဟိုရောကြီးပေးတယ်ဆိုတာလဲရောကြီးပေးဖို့ပေးကြီးကပွင့်လင်းမြင်သာမှုမရှိတဲ့အချက်လက်တွေရှိတယ်နောက်ပြီးစေးုံစေးကန်းတွေသူတို့လီဆောက်တာလဲဆိုတော့ဥကျော်စံသားတို့ရန်ကုန်ရောက်ရင်သွားကြည့်ရင်သိပါတယ်ဟိုဖြစ်ခရဆန်းပေါ့ဗျာဘယ်သူမှလည်းမရှိဘူးအစာဦးလေးဆောက်ပေးထားတယ်ဆိုတဲ့သဘောမျိုးနောက်ပြီးတော့အလုတ်ကန်ပွင့်လင်းအောင်အလုတ်ကန်ရရှိရေးဆိုတာလဲအဲ့ဒီလူသမားတွေကအဝတ်လျှော်တဲ့အဆင့်ပါအဆင့်ဒီလိုအဆင့်မျိုးတွေနဲ့ထားပြီးတော့အမှန်တော့တရုတ်ကဩဇာခံသဘောမျိုးနှစ်ကိုခံနေရတယ်လို့အဲ့ဒီပြည်သူတွေကလည်းအဲ့လိုမြင်နေပေါ့လေအဲ့တော့သူတို့ကသူတို့မြေရိုးဖလာဒီလေယံမြေပေါ်မှာပဲသူတို့ကအဓိကနှုတ်နိုင်နေတယ်တန်ရုံးစင်ရှိတယ်ပေါ့နော်သူတို့လေမရှိရင်သူတို့ဘဝမရှိဘူးဆိုတဲ့အယူဆဟာဒီနေ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုတစ်ခုလို့ဖြစ်နေတဲ့အတိုင်းသာပါပဲ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံလူထုခေါင်းဆောင်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုနှိုက်ကြတဲ့စုံစမ်းကော်မရှင်ထဲမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နဲ့သူကိုယ်တိုင်သွားတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကိုလည်းသိပ်ဘဝင်မကြကြဘူးလို့ပြောကြပါရယ
်ဒါတော့ဟိုသဘောထားတစ်ခုညှိနှိုင်းတဲ့အခါမှာအဲသဘောတူတာရှိလို့မတူနိုင်တာလည်းရှိမှာပေါ့လေနော်တရားအလုံးကသဘောတူရမယ်လို့လည်းပြောလို့မရအလုံးကိုလည်းဆန့်ကျင်မယ်လို့ပြောလို့မရဘူးပေါ့လေနောက်ဆုံးကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကနောက်ဆုံးဒေါခင်ဝင်းတည်ဆုံးပြီးရနောက်ပိုင်းပေါ်ပေါက်တဲ့အပေါ်မှာသူ့ကော်မရှင်နာအစီရင်ခံအတိုင်းလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့သူပြက်ပြက်သားသားပြောလာတဲ့အစဉ်ဖြစ်လာတာပေါ့လေဒါဟာကျွန်တော်တို့ရဲ့ turning point တစ်ခုဖြစ်လာတယ်ပေါ့နော်အဲ့ဒီဟာလည်းအင်မတန်မှအရေးကြီးတဲ့ချက်ပါ ဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ခံမှုတာဝန်ယူမှုဆိုတာအင်မတန်နည်းတယ်ပေါ့လေအဓိကတော့ကျွန်တော်ဥပိုင်ရဲ့အကျိုးစီးပွားအဓိကကြာနေတဲ့သဘောပဲဒါပေမဲ့အကျိုးစီးပွားတွေသူတို့ဘလို့ခွဲဝေပြီးအစိုးရအကျိုးစီးပွားကိုပြန်ပြီးတော့ပုံပေးလာတဲ့အဆင့်တွေဖြစ်တော်냐လဲဒါတွေကကျွန်တော်တို့ပွင့်လင်းမြင်သာမှုမရှိနိုင်တဲ့အတွက်ဒါတွေကမှန်တယ်လို့အတိအကျယုံကြည်လို့လည်းမရနိုင်ဘူးကျွန်တော်ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့တကယ်တော့ဒီကိစ္စဟာဒါ tip of the iceberg ပေါ့ကွာဒီကဲတုံးကြီးအောက်မှာနင့်နေတာကိုပြရမဟုတ်ဒီကဲတုံးရဲ့ take လေးကိုပဲမြင်နေရတာပါမြန်မာနိုင်ငံအနှံ့အပြားမှာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအများကြီးရှိတယ်ဒီလိုချိုးဖောက်မှုတွေအများကြီးလည်းပဲတခြားတံငွေပိုင်လိုင်းကိစ္စတို့ဘာလို့မှလည်းပဲကြားနေရပါတယ်ဆိုတော့ဒီဟာတွေနဲ့ပတ်သက်လို့ကောတခြားဒီအလားတူကိစ္စအခုလုံးလွှမ်းခြုံပြီးတော့လှုပ်ဆောင်ဖို့ကြိုးပမ်းမှုကောဘယ်လောက်ရှိပါလဲဒီဟာကိုတားမြင်နိုင်အောင်ဒီဥအောင်သိန်းတို့လို့အဖွဲ့အစည်းတွေတခြားရက်ဖက်အဖွဲ့အစည်းတွေက
ရက်ဖက်အဖွဲ့အစည်းတွေကတော့ကျွန်တော်တို့နဲ့ဒေါ်လာလေးပူပေါင်းဆောင်ရွက်တာတွေရှိပါတယ်အကျွန်တော်တို့ဆိုရင်ဒါစစ်တွေဘက်ကြီးเนาะကျွန်တော်တို့အဲ့ဒီဘက်ကြီးကနေရေလံပိုက်ပလိုင်းနေရာကိုကျွန်တော်သွားလေ့လာရှေ့ချော့ဖြူတော့ကျွန်တော်ရောက်ပါတယ်အဲ့ဒီမှာကျတော့ဒီတရုတ်လူသမားတွေကတကယ်သူတို့ခါရဲဟိုလုံကြုံတဲ့အဆောက်အဦပေါ့လေ။နော်တေးချန်နေပြီးတော့ကျွန်တော်ဗမာလူသမားတွေကဟိုတောင်ပြားလေးမှာရွက်ဖြင်ကျဲလေးတွေနဲ့နော်ဒဏီမိုးလေးတွေနေတာကိုကျွန်တော်တွေ့ခဲ့ရတယ်။အဲဘာဖြစ်လို့လဲဆိုသူတို့ကအဲ့လိုနေရာမျိုးနေနေတယ်ဆိုပြီးလက်လွတ်စပယ်ပြောတာဗျ။ခက်တာအာနာပိုင်အဖွဲ့စည်းရလေတရုတ်ဆိုရင်လက်တွန့်နေဗျ။တရုတ်ရဲ့ဂျူးစီးပွားကိုသူကအကာအကွယ်ပေးရမယ်ဆိုတော့အယူဆွဲနေတဲ့အယူဆကဒီနေ့ကျွန်တော်ဆိုရနဲ့ကျွန်တော်တို့ဒီအာနာပိုင်အဖွဲ့အစည်းတွေမှာရှိတယ်အဲ့ဒါကျွန်တော်တို့ကဒါတကယ်တရားမျှတမှုကိုဒါကင်းဝေးစေတဲ့အချက်တစ်ချက်လို့ကျွန်တော်မြင်တယ်တကယ်မျှမျှတတာဖြစ်သင့်တယ်လို့ကျွန်တော်ဘက်ကယူဆပါတယ
်ဟုတ်ကဲ့နောက်ဥပဒေပိုင်းနဲ့ပတ်သက်ရင်ဥအောင်သိန်းကဥပဒေပြန်ရှင်ပြောဆိုတာ rule of law တရားဥပဒေစုမရေးဟာသိအရေးကြီးတဲ့ကိစ္စလို့ပြောပါတယ်မြန်မာနိုင်ငံမှာဒီစီးပွားရေးလုပ်ငန်းတွေမှာကျန်တဲ့ကိစ္စတွေမှာလည်းတရားလက်လွတ်ဥပဒေမဲ့ဖြစ်နေတဲ့ကိစ္စတွေအများကြီးရှိလို့ပြောပါတယ်ဆိုတော့တရားဥပဒေစိုးမိုးရေးအဖွဲ့ဘာညာလဲသူတို့လှုပ်ထားရဲဆိုတာတွေ့ရပါတယ်ဘလောက်တိုးတက်လာပြီလို့ထင်ပါလဲခင်ဗျာအခုသမရဥသိန်းစိန်အန္တရာယူလာခဲ့တဲ့တက်တန်းလင်းငါးနှစ်အတွင်းမှာပဲပြန်ပြီးခြုံကြည့်ပါဦးဘလောက်တိုးတက်လာလဲဆိုရလဲ
ကျွန်တော်တို့ကတော့ဟိုထင်သလောက်ပေါ့လေပြောသလောက်မဖြစ်ပါဘူးတရားဥပဒေစိုးမိုးရေးဆိုတာကဗဇက်ကတော့ပြောနေကြတာပေါ့ဗျာတကယ်လက်တွေ့ကလိုက်မလာရပါဘူးတရားရုံးနေမကပါဘူးဌာနဆိုင်ရာတော်တော်များများမှလည်းအဂတိတရားကင်းရှင်းနေဆိုတာမရှိတော့ပါပဲ။ဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအစိုးရဟာလာတာဝန်ရှိတဲ့ဝန်ကြီးဌာနတွေကိုနိုင်ကသူတို့ရဲ့ပိုင်ဆိုင်မှုအထောက်အထားတွေဘလောက်ရှိလဲဆိုတာပြည်သူကိုပွင့်လင်းမြင်သာဆိုတာသူတို့ကြီးညာဖို့အင်တန်ဝင်လင်းနေတယ်ဆိုတော့ကျွန်တော်သိရပါတယ်။အဲ့ဒီဟာကိုကျွန်တော်တို့ကမထိန်ချုပ်နိုင်ရင်သူတို့ဒီ under table လုပ်ယူမဲ့ကိစ္စတွေဟာဘလောက်အတိုင်းကြဆိုတော့ပြောလို့မရဘူး။အဲ့တော့ကျွန်တော်ရှင်မာကဟိုတိုင်းပြည်ဆင်းရဲတယ်ဗျ။သူတို့တို့လည်းအာနာပိုင်နဲ့ခရူနီနဲ့ပေါင်းတဲ့လူချမ်းသာတွေကတစုလောက်ကတော့အင်မတန်ကိုငွေကြီးအားဖြင့်ဒီပေါ်ကျွေဝပြီးတော့ပေါ့လေအဲ့ဒီဟာတွေကြောင့်လည်းငွေဖောင်းပွားမှုတွေကတစားစရာဖြစ်နေကြတယ်မတန်တဆတွေပေးပြီးတော့လုပ်နေကြတယ်ဆိုကျွန်တော်တွေ့ရ
ဟုတ်ကဲ့ချမ်းသာကြွားမှုရောအာနာရောပေါ့
ဟုတ်ကဲ
့သူကျေးဇူးတင်ပါတယ်အောင်လေ
းကျေးဇူးပါတယ်
ကျောင်းစံသားစီစဉ်တင်ဆက်တဲ့မြမရေးသူမဲ့ချက်ကိုနားဆင်ကြရတာပါကျွန်တော်တို့ VO ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းလိုပဲဖြစ်ဖြစ်ဒါမှမဟုတ်ကိုတွေးကြုံခန်းစားရတာတွေကိုမြမပြည်ကပေးစာကန်တာမှာရင်ဖွင့်ပြောပြခြင်းလိုပဲဖြစ်ဖြစ်တချင်းတောင်းခြင်းလိုပဲဖြစ်ဖြစ်ဆက်သွယ်ခြင်းနဲ့ဆိုရင်ဖြင့် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားပြပို့နိုင်ပါတယ် VO ရဲ့ဖုန်းနံပါတ်က1239382999လေးဖြစ်ပါတယ်ကျွန်တော်တို့ VO ရဲ့ Facebook ကို Like လုပ်ထားမယ်ဆိုရင်လည်းview ရဲ့နေ့စဉ်ရေဒီယိုနဲ့ TV သတင်းတွေကိုအချိန်နဲ့တပြေးညီဖတ်ရှုကြည့်ရှုနိုင်ပါမယ်ခင်ဗျာအခုတော့သူယုံကြည်အားအစီအစဉ်အလှည့်ကြပါပြီဒီတစ်ပတ်မှာတော့ဟာဝိုင်ယီတက္ကသိုလ်မှာနိုင်ငံရေးသိပ္ပံနဲ့စီးပွားရေးပညာရပ်ကိုလေ့လာနေတဲ့မပန်စီသိန်းလွင်ကဘာကိုယုံကြည်တယ်လဲဆိုတာပြောပြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မယုံကြည်တာကတော့အမျိုးသမီးတွေကအမျိုးသားတွေနဲ့ဂျန်တူကိုယ်ကံကြမ္မာကိုဆန္ဒခွင့်ရှိတယ်လို့ဒီမှာယုံကြည်ရဲပေါ့နော်ဒီမှာအမေရိကကို18နှစ်အရွယ်ကကျောင်းတက်ဖို့ထွက်လာတော့ကမိန်းကလေးတယောက်ချင်းငယ်ရည်နဲ့မိဘနဲ့ဝေးတဲ့နေရာမှာဆွေမျိုးတွေအတီးမရှိတဲ့နေရာမှာပညာမသင်သင့်ဘူးလို့ပြောကြရဲပေါ့နော်ရန်ကုန်မြို့နယ်အတိုင်းဝိုင်းနေကတော့ဒီလိုမျိုးအတွေ့အခေါ်ရမရှိတော့ဘူးဆိုဒန်တူအခွင့်အရေးလည်းရနေပြီပဲလို့ကျွန်မကပြောနိုင်တယ်ပေါ့နော်ဒါပေမဲ့ဟိုမျိုးနေလူရန်သားဆိုတာမြန်မာနိုင်ငံလူဦးရေရဲ့လက်တဆုပ်သားတော့ပဲရှိရလေ
ဟိုတကယ်တကယ်ကျမတို့တောနယ်တွေမှာဆိုရင်ပြည်ပမှာကြောင်းတက်ဖို့အခွင့်အရေးတွေရပါလေနဲ့မင်းကလေးဖြစ်လို့ဆိုရအကြောင်းပြချက်တစ်ချက်ရှိနေမိဘတွေကခွင့်မပြုရာတွေကိုတွေ့ကြုံခဲ့ရရဲ့ပေါ့နော်မိမင်းကလေးပဲမိဘတွေနဲ့အတူတူမြန်မာနိုင်ငံမှာပဲပညာသင်မှာဆိုပြီးတော့ရတဲ့ရထိုက်တဲ့အခွင့်အရေးတွေပညာသင်ခွင့်တွေဆုံးရှုံးနေရတယ်လို့ကျမမြင်မိရဲ့ပေါ့နော်ဟိုနိုင်ငံတကာနိုင်ငံဖွင့်ပြတူတူဖို့ဆိုရင်လည်းဒီလိုမျိုးအခွင့်အရေးတွေဆုံးရှုံးနေရင်တော့မဖွင့်ပြနိုင်ဘူးလို့ပဲကျမထင်တယ်တကယ်တကယ်တမ်းဆိုရင်ဒီလိုမျိုးမြို့ပြတွေမှာတော့အမျိုးသမီးဖြစ်လို့ဆိုရင်ခွဲခြားချက်ဆံတဲ့ဇာတ်လေးကိုတွင်တွင်ကြားနေရရဲ့ပေါ့နော်ဥပမာတက္ကသိုလ်တွေမှာဆိုရင်လည်းအမျိုးသမီးတွေကိုလက်ခံတဲ့ရာဂိုင်းနှုန်းနဲ့အမျိုးသားတွေကိုလက်ခံတဲ့ရာဂိုင်းနှုန်းတွေကလည်းပါချားတယ်။နောက်ပြီးတော့အမျိုးသမီးခွဲစိတ်ဆရာဝန်တဦးဆိုရင်အမျိုးသားခွဲစိတ်ဆရာဝန်တဦးနဲ့မတူဘူးဆိုရဲအယူဆမှားတွေလည်းရှိနေတယ်ပေါ့နော်။အဲဒီလိုပဲအမျိုးသမီးရှင်းနေတဦး၊အမျိုးသမီးအင်ဂျင်နီယာတဦး၊အမျိုးသမီးလွှတ်တော်အမတ်တဦးဆိုရင်လည်းအရေးချင်းတွေကိုတန်တရာတွေဝင်ကြတယ်ပေါ့နော်။နောက်ပြီးတော့ရုပ်ဆော့အစုံအမျိုးသမီးတက္ကစီကားသမားတယောက်ရှိခဲ့မယ်ဆိုရင်တော့မှသူ့ဘာသူဟိုအမအဒီဝါဒီဝါရှာသားကမဒီအမျိုးသားတက္ကစီမောင်နှမတယောက်နဲ့မတူဘူးလို့လည်းပြောဆိုရရပေါ့နော်အဲ့လိုမျိုးတွေခွဲခြားဆက်ဆံတာတွေတွေ့နေရရပေါ့နော်နောက်ပြီးတော့တခါတလေကြာရင်ဒီလိုအားနည်းတဲ့အမေမသားတွေဆိုပြီးတော့ဥပမာအမျိုးသမီးပြည်သားပတ်စကားတွေပြီးတော့တချို့ဥပဒေတွေပြဋ္ဌာန်းပြီးတော့ပါဝင်ဆောက်ရှောက်ပေးခြင်းနေလာရင်ကျမတွေ့နေရရပေါ့နော်ကျမအထင်ပြောရမယ်ဆိုရင်တော့ကျမတို့လိုအပ်နေတာဒီလိုမျိုးကာကွယ်ဆောက်ရှောက်ပေးမှုတွေသူအခွင့်အရေးတွေပေးဖို့လိုအပ်နေတာမဟုတ်ဘူးကျမထင်တယ်ပေါ့နော်အမျိုးသားတွေကလည်းလူသားတူပါပဲအမျိုးသမီးတွေကလည်းလူသားတွေပဲပေါ့နော်တကယ်တကယ်လိုအပ်နေတာကဒီလိုလူသားချင်းချင်းစာနာမှုတွေလူသားချင်းချင်းဟိုမိမယောက်ျားမခွဲပဲနဲ့ကြားမမခွဲပဲနဲ့ဒဏ်မှုရှုမြင်မှုတွေလိုအပ်နေတယ်လို့ကျမထင်တယ်ပေါ့နော်ဥပမာဆိုရင်ဒီလိုမျိုးလိန်အကျန်းဖတ်မှုတွေဒီလိုထိပါဆော့တာမှုတွေတိကျရတဲ့အခါမှာပေါ့နော်ဟိုလူသားတယောက်လူအခွင့်အရေးဆုံးရှုံးနေလို့ပဲမြင်တဲ့နေကျမထင်တယ်ပေါ့နော်ကျမတို့ကိုလူသားတယောက်လိုပဲမြင်ပြီးတော့အမှန်တရားဘက်ကနေမှာမမရည်တည်ပေးရကိုပဲလိုအပ်တယ်လို့ကျမယုံကြည်ရပေါ့နော်ဆိုပြီးတော့ခွဲထုတ်ပြီးတော့ဟိုကာကွယ်ဆောက်ရှောက်ပေးဖို့ဟိုအထူးအခွင့်အရေးတွေပေးနေဖို့မလိုဘူးလို့ကျမယုံကြည်ရပေါ့နော်ပြီးတော့တခါတလေကြာရင်အစလို့အမျိုးသမီးတွေကိုဂျန်တူလူသားတူတို့မမြင်ပြနိုင်လဲဆိုတော့ကျမလုံးဝနားမလည်နိုင်ဘူးပေါ့ကျမတို့ကအမျိုးသမီးဖြစ်ချင်ပါရဲ့အမျိုးသားဖြစ်ချင်ပါရဲ့ဆိုပြီးတော့ကိုကိုရံရေးချဲ့ခဲ့ရတာလည်းမဟုတ်ဘူးပေါ့နော်ဒီလိုကိုကိုရံမရေးချဲ့ခဲ့တဲ့အရာတစ်ခုပေါ်မူတည်ပြီးတော့ဟိုခွဲခြားဆက်ဆံခံရတာလားမှားရင်တော့မရှိဘူးလို့ကျမယုံကြည်ရပေါ့နော်ဒီလိုကိုခန္ဓာခွဲပြီးပြဿနာပေါ်အရာအမျိုးသမီးဖြစ်လို့စဉ်းစားတွေးခေါ်မှုတွေစဉ်းကျင်တောင်းတမှုတွေရင်းကျက်မှုတွေရိုးရော်တော့မဟုတ်ဘူးလို့လည်းကျမယုံကြည်ရဒုဒန်တုပညာသင်ကြားခွင့်ရရဲ့ခင်မယ်ဆိုရင်အမျိုးသမီးတွေအားလည်းအမျိုးသားရင်းနဲ့ဒန်တုပဲအလောက်ကမ်းမှာမဆိုအောင်မြင်နိုင်တယ်အမေအောင်ကျူးသားခွင့်လည်းရှိရတော့ကျမယုံကြည်တယ်။ဒါကြောင့်ကျမယုံကြည်တာကအမျိုးသမီးတွေကအမျိုးသားရင်းနဲ့ဒန်းတူအခွင့်အရေးလည်းရတဲ့နဲ့ဒန်းတူလူသားတယောက်တို့လည်းဆက်ဆံခွင့်လည်းရတဲ့နဲ့ဒန်းတူကျူးသားရင်းနဲ့ဒန်းတူအောင်မြင်မယ်လို့ကျမထင်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်မမိုးဖြူစီစဉ်တင်ဆက်နေတဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြတာပါခင်ဗျာ VOA ကနေပြီးတော့တာတာပရိနိမနက်ဖက်အစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ ISIL Islamic စစ်သွေးကြွတွေကိုတံပြန်ချေမှုန်းနေတဲ့ကမ္ဘာညွန်ပေါင်းအဖွဲ့အစည်းအတွက် American သမ္မတရဲ့အထူးတန်တမန် John Allen ကညွန်ပေါင်းအဖွဲ့ရဲ့ကိုယ်စားလှယ်တွေနဲ့မကြခင်ကဂျာမနီနိုင်ငံဘာလင်မြို့မှာတွေ့ဆုံပြီးတော့စကားပြောဆိုရမှာအီရတ်နိုင်ငံအတွင်းကနေမြေတွေကို ISIL လက်ကနေဘလို့လွတ်မြောက်အောင်လုပ်ပြီးတော့တည်ငြိမ်မှုရရှိအောင်ပြန်လည်တည်ဆောက်နိုင်တယ်ဆိုတာတွေကိုပြောကြားခဲ့ပါတယ်။ဗိုလ်ချုပ်ကြီးအလင်ကမှတ်ချက်ပေးစကားပြောကြရမှာအီရတ်နိုင်ငံအေဂျင့်တည်ငြိမ်ရေးကြိုးပမ်းအားထုတ်နေမှုဟာနေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြရသူတွေသတိပြုမိအောင်ရည်ရွယ်ပြုလုပ်တဲ့အခုအစိုးရရဲ့အရေးကြီးဆုံးဆောင်ရွက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။တည်ငြိမ်အေဂျင့်မှုဟာဝန်ကြီးချုပ်အာဘာဒီအစိုးရအနေနဲ့အီရတ်နိုင်ငံပြန်လည်တည်ထောင်နေပြီဆိုတာအီရတ်နိုင်ငံသားတွေအားလုံးလက်ဆုပ်လက်ကင်ပြတ်တာနိုင်ဖို့အခွင့်အရေးပဲဖြစ်ပါတယ်။အီရတ်ခေါင်းဆောင်တွေအနေနဲ့တည်ငြိမ်အေးချမ်းမှုကိုအောင်မြင်အောင်လှုပ်ဆောင်ဖို့လိုအပ်တဲ့ လှုပ်ထုံးလုံနည်းတွေကိုစဉ်းစားလာနေပြီဖြစ်တယ်လို့သူကပြောခဲ့ပါတယ်။နောက်ပြီးတော့ဒီလိုဆောင်ရွက်မှုကိုအီရတ်နိုင်ငံသားတွေကဥဆောင်လှုပ်မှသာအောင်မြင်မယ်ဆိုတာကလည်းအပြည့်အဝသဘောတူထားပြီးဖြစ်ပါတယ်လို့ဆိုပါတယ်။ပထမအဆင့်ကတော့စစ်ရေးဓမ္မမှုရှင်းလင်းရေးတွေပြုလုပ်တဲ့နေရာမှာဒန်းတူညီမျှဆက်ဆံရေးရှိဖို့ဖြစ်ပါတယ်လို့ဗိုလ်ချုပ်ကြီးအယ်လန်ကပြောပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့တွေသူတို့ရဲ့မဟာမိတ်လူမျိုးစုအဖွဲ့တွေရွေးရှားတပ်ဖွဲ့တွေအနေနဲ့ကလေးစားချေတာတံပြန်ဆွဆွဲတာအယက်သားအကျဉ်းသားတွေအပေါ်နိုင်တဲ့စီနင်းပြုလုပ်တာတွေမလုပ်ဖို့လိုပါတယ်။သူတို့အနေနဲ့စီမံကိန်းတွေလူသားချင်းစာနာထောက်ထားတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအယက်ဖက်အဖွဲ့အစည်းတွေနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဗိုလ်ချုပ်ကြီးအယ်လန်ကပြောပါတယ်။သူတို့ခေါ် Dash လို့ဆိုတဲ့ Izel တွေကိုလူလူကြားကရှင်းလင်းခဲ့ပြီးတဲ့နောက်မှာတည်ငြိမ်မှုရှိဖို့အတွက်အားဖြည့်ဆောင်ရွက်စရာ၃ချက်လိုအပ်ပါတယ်။အဲ့ဒါတွေကတော့လုံခြုံရေးဒေသဆိုင်ရာအုပ်ချုပ်ရေးအစိုးရတွေပြန်လည်ဖြစ်ပေါ်ရေးမရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေဖြည့်ဆည်းပေးရေးစတာတွေဖြစ်ပါတယ်။လက်တွဲပေါ်အီရတ်နိုင်ငံသားတွေအတွက်ထိထိရောက်ရောက်ဖြစ်အောင်ဘယ်နေရာတွေမှာဘလို့အထောက်ပံ့တွေပေးရမလဲဆိုတာကိုညွန်ပေါင်းအဖွဲ့အနေနဲ့ဆုံးဖြတ်ပေးရမှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးအယ်လန်ကပြောပါတယ်။တည်ငြိမ်မှုရှိအောင်ပြုလုပ်တဲ့နေရာမှာဇယိတ်စကအကုန်ကျနဲ့အရေးပါတဲ့အရင်းမြစ်တွေလိုအပ်ပါတယ်လို့သူကပြောပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့အီရတ်နိုင်ငံသားတွေပြန်လည်ထူထောင်ရေးအတွက်2015ခုနှစ်ဘတ်ဂျက်အသုံးချိတ်ရန်ပုံငွေအတွက်ဒေါ်လာသန်းပေါင်း 2,000 ထည့်ဝင်ဖို့အတွက်အီရတ်စိုးရရဲ့ဆုံးဖြတ်ချက်ကိုလည်းသူကချီးမွမ်းလိုက်ပါတယ်။ညွန်မောင်းအဖွဲ့အနေနဲ့အီရတ်နိုင်ငံဖွံ့ဖြိုးရေးလုပ်ငန်းတွေအပေါ်အထောက်အကူပေးရမှာရုပ်ဝတ္ထုပစ္စည်းအထောက်အကူနည်းပညာနဲ့ကျွမ်းကျင်မှုပိုင်းဆိုင်ရာပံ့ပိုးမှုတွေပါဝင်ပါတယ်။ကျွန်တော်တို့ဟာညွန်မောင်းအဖွဲ့အစည်းအနေနဲ့အတူတကွလက်တွဲပေါ်အီရတ်နိုင်ငံသားတွေရဲ့စီမံကိန်းတွေကိုနားထောင်ရမယ်။ပြီးတော့သူတို့ရဲ့လှုပ်ဆောင်မှုတွေကိုအားပေးရမယ်။ရှိလာမဲ့သတင်းပတ်တွေလတွေမှာသူတို့ရဲ့လုပ်ငန်းတွေကိုအကူအညီပေးဖို့အတွက်ဗျူဟာတွေရေးဆွဲကြရမှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးဂျွန်အယ်လန်ကပြောဆိုခဲ့ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။ခုထုတ်လွှင့်ခဲ့တာက American Soya ရဲ့သဘောထားမြင်ပဲဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းပါခင်ဗျာ။ကျွန်တော်တို့ VOA ကတင်ဆက်နေတဲ့သတင်းပတ်ဆင်ခန်းစာတွေကို internet ဆာမျက်နှာ burmese.voanews.com မှာပြန်ပြီးနားဆင်နိုင်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တစ်ခုလုံးကိုလည်းထုတ်လွှင့်ပြီးတနာရီအကြာမနေ့၈နာရီကနေ၉နာရီအထိလိုင်းမီတာ16 19နဲ့41တို့ကနေပြန်လည်ထုတ်လွှင့်မှာပါ။ VOA American တန်ရဲ့ညနေဘက်မြန်မာဘာသာအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကြာတာပရီနေ့ညနေဘက်အစီအစဉ်မှာမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်ကျမ်းမာရေးဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောကအစီအစဉ်တို့ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုသတင်းချင်းချုပ်ကိုဦးကျော်စံသာကကြီးညာပါမယ်ခင်ဗျာ
။နောက်ဆုံးရသတ်မှတ်ချက်ကျော်လွန်သွားပြီဖြစ်ပေမဲ့အီရန်နျူကလ িয়ার အရေးဆက်လက်ဆွေးနွေးနိုင်ဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာဆွစ်ဇာလန်နိုင်ငံမှာတရက်ဆက်လက်နေရဦးမှာဖြစ်ပါတယ်။သူတို့အနေနဲ့တိုးတက်မှုတွေဆက်လက်ရရှိနေပေမဲ့နိုင်ငံရေးသဘောတူညီမှုတရက်မရနိုင်သေးလို့နိုင်ငံရဲ့ပြောခွင့်ရမာရီဟက်ကလော်ဆန်မြို့မှာပြောကြားလိုက်ပါတယ်။အီရတ်အစိုးရအနေနဲ့တိုင်းပြည်အတွင်းမြစ်တလက်မမကြံလွတ်မြောက်အောင်လွတ်ဆောင်သွားဖို့စံလိဒန်ချထားကြောင်းဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောကြားလိုက်ပါတယ်။အစ္စလာမစ်စစ်သွေးကြွတွေအတွက်မဟာဗျူဟာမြောက်တိဂရစ်မြို့ကိုအောင်မြင်စွာသိမ်းပိုက်နိုင်ရပြီဖြစ်ကြောင်းကြေညာပြီးမှဝန်ကြီးချုပ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံသမ္မတဒီအဖြစ်ရွေးခံထားရတဲ့မူဟမ်မူဒါဘူခါရီကသူတို့အနေနဲ့ဘိုကိုဟာရမ်တောင်းရသူတွေကိုအစွမ်းကုန်တိုက်ခိုက်နှိမ်နင်းသွားမယ်လို့ပြောကြားလိုက်ပါတယ်။တောင်းရမှုနှိမ်နင်းဟာခက်ခဲပြီးချက်ချင်းလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်ဆိုတာတန်တရားရှိစရာမလိုပါဘူး။ကျွန်တော်တို့ရဲ့ညီညွတ်သောစိတ်ဆန္ဒနဲ့ညီညာရေးတိဆောက်ဖို့ပိုင်းဖြတ်ချက်စွန့်အားကိုဘိုကိုဟာရမ်ဟာမကြခင်သိလာရလိမ့်မယ်လို့သူအနိုင်ရတဲ့အကြောင်းနိုင်ဂျီးရီးယားရွေးကောက်ပွဲကော်မရှင်ကကြေညာပြီးမကြခင်မှာပဲမစ္စတာဘူခါရီကပြောကြားလိုက်တာဖြစ်ပါခင်ဗျာ
။တည်င်းချင်းချုပ်ကိုဦးကျော်စံသာကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမှုကကိုဇော်ဝင်းလိုင်ပါအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ်းပါ VOA American တန်မနေ့ဖြစ်မှာပါတာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 925လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6185တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့လေဒုတိယပိုင်းနာယူဘက်မှာထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA သတင်းရှင်တွေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်ဆက်ဆက်အဆင်ပြေစေမယ့်မင်္ဂလာနေ့သစ်ဖြစ်ပါစေခင်ဗျာပြည်ဝေကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.